Welcome to the Voice of America in Burmese.
Kinglam na khin ma shin. Washington ne review American tan ga ni 2020 October la 12 ye. Tanin la ne manai khin season re go Myanmar san lo chain manai 6 nai ga ni 9 nai thi. Line no meter 2440 ne 51. Line line meter 190 ro ga ni thau lwin pe ni ba bi. Chama khin myo tat ba. Di manai khin tadin re go mat tain yi thai ne du pyo pya pe ba me.COVID-19 ကူးစက်ခံရတာတပတ်ကျော်ကြာလာချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာဘာဆေးမှဆက်တောက်စရာမလိုတော့ဘဲကျန်းမာရေးအခြေအနေသိပ်ကောင်းကြောင်းတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဆိုးရတဲ့တရုတ်ဗိုင်းရပ်စ်ပိုးကိုသူအောင်းနိုင်ပြီဖြစ်ကြောင်း Fox သတင်းဌာနမေးမြန်းခံမှာသမ္မတကတယ်လီဖုန်းနဲ့ဖြေကြားခဲ့တာဖြစ်ပြီးဒီပိုးအတွက်သူခံနိုင်ရှိပုံရသွားပြီးဒါဟာတာရှည်ဖြစ်စေတခဏဖြစ်စေတစ်သက်လုံးအတွက်ဖြစ်စေဖြစ်နိုင်ကြောင်းပြောကြားခဲ့တာပါ။ဆေးရုံမှာ၄ရက်ကြာကုသမှုခံယူခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာသမရအင်ဗျူကိုပြန်ပြီးရောက်လာတဲ့သမရမှာဒီယောဂါပိုးမရှိတော့ကြောင်းစမ်းသပ်ထားတဲ့အဖြစ်ရမရတော့ Fox သတင်းဌာနကမာရီယာဘာတီရိုမိုကမမေးခဲ့ပါဘူး။ရုပ်သံမင်းမြန်ကန်ထုတ်လွှင့်ပြီးတိတ်မကြခင်မှာပဲသမရကသူ့ကိုဆေးကုဖို့မလိုတော့ကြောင်းအင်ဗျူရိုဆရာဝန်တွေကမနေ့ကပြောခဲ့တယ်လို့သူ့ Twitter ကရေးခဲ့တယ်လို့ဒါဟာသူ့ကိုဒီယောဂါပိုးမကူးနိုင်တော့တယ်လို့သူများကိုလည်းမကူးဆက်စေနိုင်တော့ဘူးလို့ဆိုလိုကြောင်းမှားယွင်းစွာကောက်ချက်ချထားတာလည်းတွေ့ရပါတယ်။ဒီရေးသားချက်ဟာ COVID-19 အတွက်မှားယွင်းတဲ့အချက်လက်ပြန့်ပွားမှုဖြစ်စေတာကြောင့် Twitter စီးမင်းချိုးဖောက်ကြောင်းနောက်ပိုင်းမှာ Twitter ကရေးပါတယ်။သမရဟာကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာ CDC ဌာနကလက်ရှိသတ်မှတ်ထားတဲ့တီးခြားခွဲနေဖို့မလိုတော့တဲ့စိတ်ချတဲ့အဆင့်မှာရှိနေပြီဖြစ်ပြီးလက်ရှိသတ်မှတ်ထားတဲ့ဆန်တွေအရလည်းသူကလည်းတခြားသူတွေစီကူးစက်နိုင်တဲ့အဆင့်မျိုးမဟုတ်တော့ဘူးလို့သမရရဲ့သမားတော်ကြီးဒေါက်တာရှန်ကွန်လီကစနေနေ့ညမှာပြောကြားခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကနိုဝင်ဘာ3ရက်မှာကျင်းပတော့မှာမို့သမ္မတထရမ့်ကတော့စနေနေ့မှာအင်ဂျူရောမှာသူ့ကိုထောက်ခံသူတွေနဲ့နိုင်ငံရေးစုဝေးပွဲကျင်းပခဲ့တယ်လို့တနင်္လာနေ့ကစပြီးသူ့အချိန်နဲ့ရှင်ပြန်ရဖို့ရှိတဲ့ Florida, Pennsylvania နဲ့ Iowa ပြည်နယ်တွေမှာကြီးမားတဲ့လူမှုစုဝေးပွဲတွေကျင်းပဖို့စီစဉ်နေပါတယ်။ကမ္ဘာတစ်လွှာ COVID-19 အတွက်စောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်စစ်တမ်းမှာတနင်္လာနေ့အထိဆိုကဘာတလောမှာဒီယောဂအကူးဆက်ခံရသူ38တန်းကျော်ရှိနေပြီးတိဆုံရသူက1တန်းကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။အမေရိကန်နိုင်ငံမှာအကူးဆက်ခံရသူ 9.9 တန်းကျော်နဲ့အများဆုံးဖြစ်နေပြီးတိဆုံရသူက2သိန်းကျော်ရှိပါတယ်။တနင်္လာနေ့မှာအိန္ဒိယနိုင်ငံတွင်ဒီယောဂအကူးဆက်ခံရသူ9တန်းကျော်လာပြီးဖြစ်တဲ့အတွက်မကြာခင်မှာအိန္ဒိယကအမေရိကန်နိုင်ငံထက်ပိုများသွားနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ်။ဘရာဇီးမှာဒီယောဂါကြောင့်တင်းဆွတ်သူကတနင်္လာနေ့မှာ3သိန်းခွဲကျော်သွားပါပြီ။ဘရာဇီးနိုင်ငံမှာဒီယောဂါနဲ့တင်းဆွတ်သူကဘာမှဒုတိယအများဆုံးဖြစ်ပြီးသမရဂျာယက်ဘောဆိုနာရိုကိုတိုင်ဒီယောဂါအခုဆက်ခံရပေမဲ့သမရကတော့ဒီယောဂါရဲ့အန်တီကိုရှော့ပေါ်ပြောကြားခဲ့တာပါ။အမေရိကန်ကကာတာကို F-35 jet တိုက်လေယာဉ်ရောင်းချမှုမျိုးကိုမဆိုအစ္စရေးကကန့်ကွက်မှာဖြစ်ကြောင်းနဲ့ဒေသရင်းမှာအစ္စရေးဟာစစ်ရေးအရအင်အားဆက်တမ်းနေဖို့လိုအပ်ကြောင်းဣသရေထောက်လိုင်းဝင်ကြီးအလီကိုဟန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ကာတာကအမေရိကန်စီကနေ F-35 stealth တိုက်လေယာဉ်တွေဝယ်ယူဖို့တရားဝင်ပန်ကြားခဲ့ကြောင်း Reuters သတင်းဌာနတပုတ်နဲ့ပတ်သက်ပြီးဣသရေစစ်တပ် Radio IAR ရဲ့မေးမြန်းချက်ကိုဖြေကြားရမှာဝင်ကြီးကိုဟန်ကအခုလိုမှတ်ချက်ပေးပြောကြားတာပါ။ဣသရေအတွက်နိုင်ငံလုံခြုံရေးနဲ့ဒေသရင်းစီးရင်ရအားသာမှုရှိဖို့တိတ်ကိုအရေးကြီးတာကြောင့်ဒီလိုရောင်းချမှုမျိုးကိုဣသရေကကန့်ကွက်မှာဖြစ်ကြောင်းပြောတာပါ။ကတားရဲ့ပန်ကြားချက်ဟာအောက်ဟုတ်လာကရခဲ့တဲ့အစ္စရေးနဲ့အာရဗ်စော်ဘွားများသမရနိုင်ငံတို့ကြားပုံမှန်တန်တမန်ဆက်ဆံရေးထူထောင်မှုအမေရိကန်ချောင်းဝင်ဆောင်ရွက်ပေးတဲ့အီဘရာဟင်အကော့သဘောတူညီချက်ရခဲ့တဲ့နောက်ထွက်လာတာဖြစ်ပါတယ်။ဒီသဘောတူညီချက်မှာဘေးထွက်သဘောတူညီမှုတစ်ခုအဖြစ် UAE ကိုအမေရိကန်က F-35 ဂျက်တိုက်လေယာဉ်တွေဝယ်ယူခွင့်ပြုဖို့စဉ်းစားမှာဖြစ်ကြောင်းပါရှိပါတယ်။ဘယ်လာရုစ်နိုင်ငံမှာကာလကြာရှည်အုပ်ချုပ်နေတဲ့သမရအလက်ဇန်ဒားလူကာရှန်ကိုကိုဆန့်ကျင်တဲ့စနေတနင်္လာနေ့ဆန္ဒပြပွဲတွေဇက်တိုက်ပြုလုပ်နေတာ10ဘတ်ရှိလာပြီဖြစ်ပြီးတနင်္လာနေ့ကလည်းဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေအဖမ်းခံခဲ့ရပါတယ်။အငင်းပွားပွဲဩဂုတ်လ9ရက်ရွေးကောက်ပွဲကနေသူအနိုင်ရတယ်လို့သမရလူကာရှန်ကိုကြေညာခဲ့ခြင်းကစပြီးမကျေနပ်တဲ့လူတို့ကလမ်းမရေပေါ်ထွက်ဆန္ဒပြမှုတွေပုံမှန်လှုပ်လာတယ်လို့သူနှုတ်ထွက်ပေးဖို့နဲ့ဖမ်းထားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်ပြီးလွှတ်ပေးဖို့တောင်းဆိုနေကြတာပါ။သမရလူကာရှန်ကိုနဲ့အဖမ်းခံရတဲ့တိုက်ခိုက်ခေါင်းဆောင်တွေရဲ့စနေနေ့တွေ့ဆုံမှုနောက်ပိုင်းအခုလိုအဓိကုံဖြစ်ပေါ်ခဲ့တာပါဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးသမရယုံထုတ်ပြန်ချက်ထဲမှာတော့သမရရဲ့ရည်ရွယ်ချက်ကလူတိုင်းရဲ့အမြင်ကိုကြားကျင်နေတာဖြစ်ကြောင်းပြောပါတယ်သမရလူကာရှန်ကိုရဲ့အဓိကတိုက်ခိုက်ဖြစ်တဲ့ရစ်ကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့သူ Soviet Lana Tikhanovskaya ကတော့သူမရဲ့လုံခြုံရေးကြောင့်လစ်သူရေးနီးယားနိုင်ငံကိုထွက်ပြေးခဲ့ရတာဖြစ်ပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12133ဘိုင်းဒိုမီတာ40 kHz 8133ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းလှန်နေ့မနေ့ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမသင်ခီထိုက်ပါမြန်မာနိုင်ငံမှာတင်းကနေနေအခြေကိုဗစ် -19 ကူးစက်ကံအတည်ပြုလူနာ 28,994 ဦးရှိနေပါတယ်။တင်းကနေနေအခြေစုစုပေါင်းကိုဗစ် -19 ဆေးဆက်မှုပေါင်း 43,962 ဦးထဲမှာ 28,000 နီးပါးပိုးတွေ့တာဖြစ်ပါတယ်။တင်းကနေနေအခြေပြန်လည်ကျန်းမာပြီးဆေးရုံဆင်းသွားသူစုစုပေါင်းက 9,942 ဦးရှိပါတယ်။သေဆုံးသူစုစုပေါင်းက646ဦးရှိပါတယ်။ဒါကြောင့်တင်းကနေနေ့အချီကိုဗစ် -19 အတည်ပြုလူနာ 18,586 ဦးဆက်လက်ဆေးကုသမှုခံယူနေရဆဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရောနှဲလာတဲ့ဩစတြေးလျကခီးသွားလုပ်ငန်းပြန်လည်ဖွင့်လှစ်နိုင်ရေးအတွက်စပီးဆွေးနွေးနေပါပြီ။ဂျပန်၊တောင်ကိုရီးယား၊စင်ကာပူ၊ပစိဖိတ်တောင်ပိုင်းနိုင်ငံတွေနဲ့ခီးသွားလုပ်ငန်းပြန်ဖွင့်နိုင်ရေးဩစတြေးလျဆွေးနွေးနေတဲ့အကြားဝန်ကြီးချုပ်စကော့မော်ရစ်ဆန်ကတင်းငင်ကနေနေမှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုလျှော့ချနိုင်ဖို့အတွက်ပြီးခဲ့တဲ့မတ်လကဆလို့နေဆက်တွေပိတ်ခဲ့တဲ့ဩစတြေးလျနိုင်ငံကဆဲဆုနှစ်သုံးခုနီးပါးအတွင်းပထမဆုံးစီးပွားကျမှုနဲ့ကြုံနေရပြီးဒီကဲကနေပြန်လည်ထူထောင်နိုင်ဖို့ခီးသွွားလုပ်ငန်းပြန်ဆဖို့ပြင်ဆင်တာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကောင်းကောင်းထိန်းချုပ်နိုင်ခဲ့ပေမဲ့လည်းဗစ်တိုးရီးယားပြည်နယ်မှာတော့ဒုတိယတကြော့ပြန်ကူးစက်မှုများလာတာကြောင့်အတော်အလာတမ်းမြစ်ပိတ်ပင်မှုကိုတင်းတင်းကြပ်ကြပ်ချမှတ်ထားစေဖြစ်ပါတယ်။ဒါပေမဲ့လည်းဩဂုတ်လအစောပိုင်းကစလို့ဗိုင်းရပ်စ်ကူးစက်မှုကတော့လျော့နေလာပါတယ်။အရှိတရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေပြီးဂျပန်ဘက်ကသူတို့ပိုင်နေလို့ပြောနေတဲ့ကျွန်းတွေအနည်းကိုတရုတ်ရေရင်နှစ်ဆင်းဝင်လာတယ်လို့ဂျပန်ကမ်းခြေဆောင်တပ်ကတနင်္ဂနွေနေ့မှာပြောပါတယ်။ဒီနှစ်အတွင်းတရုတ်ဘက်ကဂျပန်ရေပိုင်နဲ့ထဲကိုဝင်လာတာ21ကြိမ်တိတိရှိပြီဖြစ်ကြောင်းအခုတစ်ကြိမ်ကတော့ဩဂုတ်လနှောင်းပိုင်းပထမဆုံးအချိန်ဝင်ရောက်မှုဖြစ်တယ်လို့ဂျပန်ကမ်းခြေဆောင်တပ်တာဝန်ရှိသူကပြောပါတယ်တရုတ်ကဒါဝယူလို့ခေါ်ပြီးဂျပန်ကစင်ကာကူးလို့ခေါ်တဲ့နှစ်နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုအနီးပင်လယ်ပြင်အတွင်းချင်းနဲ့ဝင်ရောက်မှုကိုဂျပန်ဘက်ကကန့်ကွက်ထားပါတယ်တနင်္ဂနွေနေ့မနေ့10နာရီ45မိနစ်လောက်မှာတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကရေရင်နှစ်ဆင်းကျွန်းစုအနီးရေပြင်ကိုချင့်နှင့်ဝင်ရောက်လာပြီးဂျပန်၅ဘန်းဆက်လီအနီးကိုချင့်ကပ်ခဲ့ကြောင်းအဲ့ဒီနေရာတဝိုက်ကိုတော့ဂျပန်ကမ်းခြေဆောင်တပ်ကကင်းလည်ရေရင်တွေတက်ချထားကြောင်းဂျပန်ကျူတိုသတင်းကဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဌာနကို Reuters သတင်းအေဂျင်စီကဆက်သွယ်ခဲ့ပေမဲ့လည်းချက်ချင်းတော့တုံ့ပြန်ဖြေကြားချက်မရပါဘူးတရုတ်ကာကွယ်ရေးဝန်ကြီးဌာနကလည်းလက်ရှိချိန်ထိတော့ဆက်သွယ်လို့မရသေးဘူးလို့လည်း Reuters သတင်းကဖော်ပြထားပါတယ်။စပိန်နိုင်ငံသား Rafael Nadal ကပြင်သစ် Open တင်းနဲ့ပြိုင်ပွဲကို73ချိန်မြောက်ဘိုးဆွဲပြီးစံချိန်အစ်ထပ်တင်လိုက်ပါတယ်။ပြင်သစ် Open တင်းနဲ့အမျိုးသားတူချင်း Final ကိုပါရီမြို့တော်မှာတင်းင်းကနေနေကစားတာမှာကမ္ဘာအဆင့်နဲ့ Rafael Nadal ကကမ္ဘာအဆင့်တက် Novak Djokovic ကို6-3, 6-2, 6-5 နဲ့၃ပွဲပြန်နိုင်ပြီးပြင်သစ် Open ကိုအနိုင်ရချန်ပီယံဖြစ်သွားပါတယ်။ဒါဟာ Nadal အတွက်တော့ပြင်သစ် Open ကို73ချိန်မြောက်ပိုးဆွဲတာဖြစ်ပါတယ်။သူ့အတွက် Grand Slam Super League ကိုအချိန်20မြောက်ပိုးဆွဲခြင်းလည်းဖြစ်ပါတယ်။ကမ္ဘာအဆင့်တက် Djokovic ကို Final မှာ၃ပွဲပြန်နဲ့နိုင်လိုက်တာကြောင့် Nadal ဟာဒီနှစ်ပြိုင်ပွဲတစ်လျှောက်လုံးမှာဆက်တစ်ခုမှမရှုံးဘဲပွဲတိုင်းကို၃ပွဲပြတ်တွင်နဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ VOA မြန်မာ မြန်မာပိုင်းစီစဉ်ရဲ့တင်းလာနေမနေ့ခင်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါရှင်အခုကတော့မြန်မာကိုဗစ် -19 အခြေအနေရွေးကောက်ပွဲဆိုင်ရာအခြေအနေသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာကိုဗစ်ကာယောဂါကာလအတွင်းကူးစက်မှုတားဆီးနိုင်ရေးလမ်းညွှန်ချက်တွေနဲ့အညီမြန်မာနိုင်ငံသားအများစုနေထိုင်ရာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာ2020ရွေးကောက်ပွဲအတွက်ကြိုတင်မဲဘယ်လိုပြီးခဲ့ကြသလဲဆိုတာကိုပြောပြချင်ပါတယ်။နိုဝင်ဘာ10ရက်မြန်မာနိုင်ငံမှာကျင်းပမဲ့2020အထွေထွေရွေးကောက်ပွဲအတွက်အမေရိကန်ပြည်ထောင်စုပြည်နယ်90ရှိတဲ့အထဲ12ပြည်နယ်ကမြန်မာနိုင်ငံသားတွေအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မဲယုံကွဲမှာအော်တိုဘာ17ရက်တနင်္ဂနွေနေ့ကကြိုတင်မဲလာပေးကြတာပါ။ပုံမှန်အပြည့်ဝါရှင်တန် DC နယူးယောက်နဲ့လော့စ်အန်ဂျလိစ်မြို့တွေကမြန်မာတန်ယုံကောင်စစ်ဝန်ယုံမဲယုံတွေမှာသာမြန်မာနိုင်ငံသားတွေလာရောက်မဲပေးလို့ရှိပါတယ်။ဒီ2020ရွေးကောက်ပွဲအတွက်အင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာဘာကြောင့်မဲယုံခွဲတခုဖွင့်လျက်ရသလဲဆိုတဲ့အကြောင်းကိုတော့ဝါရှင်တန် DC မြန်မာတန်ယုံဒုအတွင်းဝန်ဒေါ်စုစုအောင်က VOA ကိုရှင်းပြပါတယ်
။ဝါရှင်တန် DC မှာလာပေးရတဲ့ပြည်နယ်အများကြီးထဲမှာမှဒီဖိုဝင်းကိုရွေးပြီးတော့ဖွင့်လိုက်တာကဒီကိုဗစ်ကာလဖြစ်နေတဲ့အတွက်တွားရေးလာရေးခက်ခဲတယ်ပေါ့နော်။ခရီးသွားလာဖို့လွယ်ကူစေချင်တဲ့အတွက်လာဖွင့်တာပါ
။ဖိုဝင်းမဲယုံခွဲမှာလည်းမဲပေးသူတွေအတွက်ရောဂါကူးစက်မှုထိန်းချုပ်တားဆီးရေးဆိုင်ရာလမ်းညွှန်ချက်တွေနဲ့ညီဆောင်ရွက်ထားကြောင်းဒေါ်စုစုအောင်ကပြောပါတယ
်။ဒီ CDC guideline လမ်းညွှန်ချက်နဲ့အညီကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဒီပထမဆုံးစဝင်တာစပြီးကျွန်တော်တို့အဖျားတိုင်းတယ်။အဖျားမရှိဘူးဆိုမှကျွန်တော်တို့ဒီကသူ့အထောက်အထားစစ်တယ်။မဲပေးဖို့တန်းစီတယ်ပေါ့နော်။အဲ့ဒီတန်းစီတဲ့အခါမှာလည်းတယောက်ကို6ပေချမ်းနဲ့ပဲအားလုံးခွဲပေးထားတယ်ပေါ့။ဒီအားလုံးဒီမှာရှိတဲ့မဲယုံမှုတွေတာဝန်ကျတဲ့သူတွေအားလုံးကလည်း mask တက်ရမယ်လက်အိတ်ဆက်ထားတယ်။လာပေးတဲ့သူတွေမှလည်း maskမပိုင်တက်ပြီးလေကျမတို့ဟန်းကျယ်တုံးခိုင်းနေပေါ့အားလုံးက social distance တိုင်းပဲသွားပါလေရှင
်ဖိုဝင်းမဲယုံခွဲမှာအင်ဒီယားနာမင်နီဆိုတာအီလီနွိုင်းမစ်ဇူရီဝစ်စကွန်ဆန်မီချီဂန်နီဘရာစကာကိုလိုရာဒိုစတဲ့ပြည်နယ်12ခုကမဲဆန္ဒရှင်112ဦးလာရောက်မဲပေးခဲ့ကြတာဖြစ်ပါတယ်အင်ဒီယားနာပြည်နယ်ကမဲပေးသူ45ဦးရှိတဲ့အထဲဖိုဝင်းမြို့ကဒေါ်နီလာရွှေလည်းပါဝင်ပါတယ
်ဩကျမတို့နိုင်ငံသားတယောက်ရဲ့အခွင့်အရေးတွေအပြည့်အဝရှိအောင်လို့မိမိဆန္ဒနဲ့အညီလာပြီးတော့ကိုဗစ်ရှင်နေပေးမယ်လို့လာပေးတာပါရှင်။မဲပေးဖို့မဲပေးနည်းကိုပေါ့နော်ဘယ်လိုမျိုးလေးတွေပေးရမယ်ဆိုတာကိုသူတို့ကော်မရှင်ကထုတ်ပြန်ထားတဲ့ပုံစံတွေနဲ့အညီကျမတို့ရှင်းပြတယ်။ကျမတို့ကအဲ့ဒီဟာတွေကိုနားလည်ပြီးတဲ့အတွက်အထက်ကိုဝင်လာပြီးတော့ကိုမဲပေးရမယ်မဲပြားတွေမှန်စစ်တဲ့သူများတွေချစ်ထားလားမချစ်ထားဘူးလားအလွတ်တော်ကရောဘယ်လိုပုံစံတွေလဲအဲ့လိုများတွေရောမှန်လားအဲ့ဒါတွေကိုကျမတို့ကြည့်တယ်။မှန်တယ်ဆိုတော့မှကျမတို့လျှို့ဝှက်မဲပေးတဲ့နေရာမှာဝင်ပြီးတော့ကိုမဲပေးလို့တဲ့ဆန္ဒရှိတဲ့လူကိုမဲပေးပြီးတော့ကိုရောပြေးသွားပါပြီ
။ဖိုးရင်းမြို့ထဲမှာမဲဆွဲစည်းရုံးမှုတချို့ရှိပေမဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်လှုပ်ဆောင်ထားတယ်လို့တန်ယုံတုအတွင်းဝန်ဒေါ်စုစုအောင်ကပြောပါတယ
်။သူတို့ဒီမြို့နယ်မှာတော့မဲဆွဲစည်းရုံးတာတွေတွေ့ရပါတယ်။ဒါပေမဲ့ကျမတို့မဲယုံတဲ့ခိုင်900မှာမဲဆွဲစည်းရုံးမှုဘာမှမရှိအောင်စီစဉ်ထားပါတယ်။ကျမတို့ရဲ့ဒီ Diplomatic Security Service ကလည်းဟိုအကြောင်းကြားဆိုင်တို့သူတို့လည်းရှိနေပါတယ်။လုံခြုံရေးအရာဒီမဲယုံတဲ့ဂိုင်900ပြပက်လေမှာဘာမက်ဆက်စီးရမှုမှမရှိပါဘူး PNF election ဖြစ်ရမယ်ဆိုတော့ညီမချက်နဲ့ညီလိုက်တာပြီးတော့မှဆောင်ရွက်တာပါ
2015ရွေးကောက်ပွဲတုန်းကအမေရိကန်မှာကြိုတင်မဲပေးခဲ့တဲ့မြန်မာနိုင်ငံသား140ရှိပေမဲ့2020ရွေးကောက်ပွဲအတွက်ကြိုတင်မဲလာပေးသူ450ကျော်ရှိတယ်လို့မြန်မာတန်ယုံစင်းနေရသိရပါတယ်ခင်ဗျာ
စင်တော်ဝင်းမင်ပါရန်ကုန်မြို့မှာမကြာခင်ရက်ပိုင်းတွင်ကိုဗစ်ပိုးထွေသေဆုံးတဲ့ဆေးရုံစင်အရေးအတွက်ရုပ်ချီးပြန်များလာတာဘာကြောင့်လဲလို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စိုးကအရင်ရက်တွေကကြွေးချံဓာတ်တွေကိုပါအမြန်ဆုံးစစ်လိုက်ရလို့အခုလိုပိုးတွေသူ2000ဝန်းကျင်ပြန်များလာတာလို့အခုလိုစာရှင်းပြပါတယ
်ဒီအရင်ဆုံးစစ်လိုက်တာပဲဗျာဒီကြီးအကျန်နေတယ်ကျွန်တော်ချိန်လိုက်တာလေနော်အဲဒီကြက်တဲ့နေရာ3ရက်က positive ကြီးကကျွန်တော်ဒီကျန်းမာတာပုံဖြစ်သွားတာအဲ့လိုကျွန်တော်တက်သွားတာပါဗျာဒီဟာရဲ့ဆက်တော်ဆက်နေဒီပြည့်ပြည့်လာတာလေနောက်အခုကကောင်းလာတာ RDB ပေါ်လာတော့အရင်အရင်စစ်တက်ကြည့်ရတယ်တတိတိုင်းလို့စစ်တက်ပေါ်ကြတယ် RDB ပေါ်လာတဲ့ခါကျတော့ဒီကျွန်တော်တို့က Immediate Access Center ကိုပေါ့နော်ဒီလက်လက်ဆက်ဆက်ပေါ့ဒီကြီးရဟာကြီးကိုကျွန်တော်က RDB နဲ့ဖြည့်ချင်းလို့ရလို့ပြောကြတယ်တစ်ခါကဒီစစ်တာနဲ့ဖြည့်တာနဲ့ Policy ရေးကြတော့သိပြီဆိုပြီးတော့ကြတယ်အဲကျွန်တော်တို့ကဆက်ပြီးတော့ဖြည့်ချင်းကိုတန်းနေတယ်လို့ပြောအောင်ဆို Grab မှာလေတင်းချန်တဲ့ဘောပေါ့တဲ့ကျွန်တော်ဆက်ပြီးတော့အားဆိုင်ထုတ်လိုက်ရတော့တခြားပဲဒီဥတီမျိုးလေးမှန်းလာတော့ဆက်တယ်ဒီကကျွန်တော်တို့အေးရဆိုင်ထုတ်တဲ့အတိုင်းအရ ဆော့လို့မရဘူးဆော့လိုက်ရင်တော့ဒီစိတ်ရောပါတဲ့ဘာဝါတက်နေမှာပေါ်ထောင်မှုကြီးတော့မယ်
ဟုတ်ကဲ့နောက်တစ်ခုကတော့ဒီစစ်တာတွေများတဲ့အတွက်ဒီလက်ကျန်တွေလည်းရှိလာတယ်ပေါ့နော်အဲ့ဒီအတွက်တစုံတရာနားရတဲ့သဘောမျိုးလည်းရှားပါတယ်အဲ့ဒီထူကြမှုလေးရော
ဟုတ်ကဲ့ဆရာအဓိကတော့ PCR ကိုပေါ့ဒီ၃ရက်၄ရက်လားဆိုတာအနည်းငယ်တစ်ခုလေ PCR ကိုဒီအကျိုးတွေရှင်းလို့ရအောင်ခဏနားထားပါကျန်တဲ့စင်တာတွေကတော့ဖြစ်နေပြီ။နောက်ပြီးတော့ RDD နဲ့စစ်တာတွေကအများကြီးဖြစ်လာတယ်။တောက်ချောက်သွားရတယ်ဗျာ
။ဟုတ်ကဲ့။နောက်တစ်ခုတည်ဆုံမှုအနေထားဒီ48ပေါ့နော်50နီးပါးကတ်လာတယ်။အများဆုံးလို့ပြောလို့ရတာပေါ့နေစဉ်ထွက်တဲ့စင်းနေတယ်မှာလေ။အဲ့ဒါနဲ့ပတ်သက်လို့ရောထူကြမှုတွေ့မိလား
။ဒီမှာတော့ဒီစင်းနေတဲ့ကျွန်တော်ထူကြတာတကွာလူနာရီရဲ့ဒီတင်ရုပ်စ်ဖြစ်တာပေါ့နော်။စိုးသွားတာပေါ့နော်။တော်တော်လေးမြဲနေပြောရရင်ဒီလာရဲ့တင်တော့အိတ်မတိကြဘူးအကောင်းနေတယ်နော်။အဲ့ဒီမှာအောက်ဆီဂျင်ကျရဲဒီကောင်ရဲ့ ICU ရဲ့ရောက်တယ်တော်ပြီးတော့ကြာပြီပေါ့နော်ဟိုတော့ကျောင်းဆုံးနိုင်လို့ရှိရပေါ့အခုကျစိတ်ရကြီးရဒီယောဂအခန်းကြီးရဒီဟောနော်ယောဂရဲ့ဒီဟာကသမန်ဖြစ်တယ်ပေါ့နော်ခဏလေးကျင်းတော့ရအောင်ကျင်းရပေါ့နော
်ဟုတ်ကဲ့ဒီနေရာမှာအရေးကြီးတာတော့ယောဂအခန်းရှိတဲ့သူတွေအဖြစ်များတဲ့အတွက်နောက်မှကြာပဲစောစောလာဖို့ပေါ့နော်သူတို့အဓိကဘာထပ်မှာခြင်းတည်းလဲ
အဓိကတော့ဆရာကြီးစောစောလာဖို့တော်တော်အရေးကြီးပါတယ်ဘာလို့အခုသူစောစောလာရတဲ့နေရာမှာခုနယောဂရဲ့အကြောင်းလေးကသားတယ်နောက်ကစိတ်ပညာသဘောဝရလိုက်လို့မမြင်ရအောင်ရှိရပေါ့နော်အဲ့တော့စိုးစိုးမလာတဲ့လူကတော့ဘယ်တော့တိအနေပြီးနေတာတော့နှမ်းကြည့်ရတယ်တိတာပါ
ဟုတ်ကဲ့နောက်တစ်ခုကဆေးရုံဆင်းတဲ့သူလည်းတော်တော်များလာတွေ့ရတယ်ဆင်းတဲ့ပမာဏလေအများဆုံးထင်တယ်တစ်နေအတွင်းမှာ2692ယောက်ပေါ့နော်2900နီးပါးပေါ့အဲ့ဒီအပေါ်မှာရောထူကြမှုရှိလား
အဲ့ဒါကတော့ကျွန်တော်တို့ကတော့နည်းနည်းလေးပေါ့နော်ဆိုတဲ့ဒီခရီးသားလေးနည်းနည်းလုပ်လိုက်ဒီကတော့ scientific evidence ပေါ့နော်အပေါ်မှာဒီနော် positive ဖြစ်မှာ positive ဖြစ်တဲ့ရက်ကနေစရည်ရဆရာဆက်တဲ့ကအခုကဒိတ်တော့ဆက်တဲ့ကျောင်းဆိုတာဆက်ပြီးရနေရနေကြရတာဗျအဲ့လိုဆိုကြားထဲမှာ၃ရက်လောက်အချိန်ဆောင်ရရလူက၃ရက်လောက်စောစင်းလို့ရတာရယ်၃ရက်အချိန်ဆောင်ရရလူက၃ရက်စောစင်းလို့ရရယ်အနည်းဆုံးတော့အများဆုံးဆိုရလူအောင်မှာ၃ရက်အချိန်ဆောင်ရတယ်အဲ့တော့ဒီ၃ရက်အချိန်ဆောင်ရတဲ့လူကလည်း၃ရက်စောစင်းလို့ရပါတယ်ဒါတော့ကျန်နေတဲ့ management committee ရဲ့တုံ့ပြန်ချက်နဲ့တောင်းလဲလိုက်တာပါနော်အဲ့ဒီရရဲမှာရကကြောက်ကြင်းကြင်းနဲ့ဆရာကြီးရေးဆုံးချက်တွေကအတူတူရတယ်ဒီလိုဆက်နနိုင်ကြတာလည်းသိရပြီ
ဟုတ်ကဲ့ဒါသိပ္ပံလေးကြလည်းကြိုက်တယ်ဆိုတော့ပြဿနာမရှိပါဘူးเนาะအဲ့ဒါနဲ့ပတ်သက်လို့လူတို့ကြမှာစိုးရိမ်မှုရှိမှာရောစိုးရိမ်လား
အော်ဒီပြန်ပြီးရဆရာတို့ဆရာဒီနေ့မှဆရာမယ်ဆရာပါเนาะဒါနဲ့ဒါစိုးဆင်းလာတော့ဒါနဲ့ဟုတ်တယ်ဒီစိုးဆင်းလာတယ်မနေ့ဒါနဲ့သူကအဖြေထွက်တဲ့နေ့မှာစယူတဲ့ခါကျတော့သူကဒီလေးရဒါပေမဲ့သူ့ရဲ့နှာခေါင်းအာဝေါင်းသူ့ကိုယ်ပဲယူသွားတဲ့ရက်နေ့ဆိုရင်တော့ဒါမစိုးဘူးเนาะကိုတိတော့ပြောကြတယ်ကျွန်တော်ပြောတယ်အဲ့ဒီဒါကောင်တို့ဘက်မတိုင်ခင်မှာစင်ကြံကြခဲ့ရစ်တော်ရှိဦးမှာကြာတယ်ကျွန်တော်ဒီအဲ့တော့ဒါကောင်ဆက်ပြီးရေးရတော့ဒီမှာ supplementary evidence ကြည့်ရမယ
်ဟုတ်ကဲ့ဖြည့်စုအများကြီးတင်ပါတယ်ဆရာအခုလိုချက်မရဝန်ထမ်းနေလဲပင်ပန်းနေပြီးမို့ဒီအခက်အခဲဆုံးစိန်ခေါ်မှုကြီးကိုကျော်လွှားနိုင်ပါစေလို့စစ်တောင်းပေးလိုက်ပါတယ်ကျွန်တော်ဝင်မယ်ပါ
ဒီ American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တန်ကဆက်လက်တင်ပြနေပါတယ်ရှင်။ကျွန်မခင်ဆိုဝင်းပါ။မြန်မာနိုင်ငံမှာအထွေထွေရေးကောက်ပွဲကျင်းပဖို့တလှပဲလိုပါတော့တယ်။ COVID-19 ကပ်ရောဂါကာလမှာလွတ်လပ်ပြီးတရားမျှတတဲ့ရေးကောက်ပွဲကိုစိတ်ချလုံခြုံစွာအထမြတ်အောင်ကျင်းပနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးတော့ပြောင်းစုရေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကို VOA ကတည်ထောင်ဆက်သွယ်ညွှန်ကြားထားပါတယ်အခုရေးကောက်ပွဲကကျင်းပဖို့တလလောက်ပဲလိုတော့တယ်ပေါ့နော်ဒီမဲစည်းရင်းနဲ့ပတ်သက်ပြီးတော့ဝေဖန်တာနေလည်းအများကြီးကြားရပါတယ်ကွဲလွဲချက်တွေလည်းရှိတယ်ပေါ့နော်ပြန်ပြီးတော့သုံးသပ်ရရင်ပေါ့နော်ဒီလိုအပ်ချက်ကဘာတွေများရှိခဲ့လို့ပါလဲဆရာ
တော်ကအောင်ရှင်ရင်မှုရဲ့လူကြီးအခြေခံလူကြီးစိတ်မှာမူတည်တာပေါ့နော်နောက်တစ်ခါဝင်းမကြီးကြိုက်စစ်တာရောက်လို့လေဒီမှာပုံနေမှာတို့ကလူတိုင်းမရှိပါဘူးလူတိုင်းမရှိတဲ့ကားတော့မရှိတဲ့လူတွေမစစ်ပေးနိုင်အဲ့မှာလေတွက်လက်တွေပေါ့လေဒီဇရားတွေမှာတွက်လက်တွေပါလာတယ်အဲဒီမြူကြီးကတည်းကဒီကအကူကြီးပြည့်တဲ့ဝန်ထမ်းတွေရိုက်တဲ့ခါလေကျွမ်းကျင်မှုကျွမ်းကျင်မှုပုံကြည့်ပြီးတော့မင်းစင်ကအခုနောက်ခတ်တာလေးပျောက်သွားတာလေးပါလာတော့เนาะဒါမှမဟုတ်ကျွန်တော်ကတော့ဒီမင်းစင်မှာကပ်ပြည့်ခြင်းပါတခါလေကျွန်တော်တို့အလုပ်သုံးလို့ ကျွန်တော်တို့ဖွင့်ပြလိုက်ပါတယ်တစ်ချက်ကမပါရင်တောင်းဆိုပါမက်ဆေ့လာကြည့်ပြီးတော့မက်ဆေ့မှာကိုယ်နာမမပါရင်တောင်းဆိုပါကြည့်လိုက်တဲ့အခါကျတော့ပထမချိန်မက်ဆေ့မှာကျွန်တော်38တန်းခွဲကျွန်တော်ကြည့်ရတယ်အဲ့မှာခုနပြောတဲ့ဒီမာယနာမက်ဆေ့လာတောင်းဆိုတဲ့ကမ္ဘုဒ္ဓတသိန်းနဲ့တသောင်းနဲ့ရှိတယ်ပါဆက်နဲ့တွေ့ရင် 0.5 ပဲရှိတယ်မှားရရတယ်
ဟို2015ခုနှစ်တုန်းကမဲစင်းကိုအွန်လိုင်းကနေပြီးတော့ပထမအကြိမ်တည်းကနေပြီးတော့စစ်လို့ရခဲ့တယ်ပေါ့နော်အခုကြာတော့ဒုတိယအကြိမ်ကြာမှာအွန်လိုင်းကနေစစ်တာဘာဖြစ်လို့ပါလဲဆိုပြီးတော့လည်းမေးကြတဲ့လူတွေရှိပါတယ်ပထမအကြိမ်က
တော့၃မျိုးလုံးမှားနိုင်တယ်မိမိနာမည်မပါတာလည်းရှိနိုင်တယ်အဲဝန်ကြီးလူပါလည်းရှိနိုင်တယ်ခုနအမိုင်းလည်းရှိနိုင်ဒီအမပြင်မဲ့တဲ့ကျွန်တော်တို့အွန်လိုင်းတင်ရင်လည်းကားပဲဒါမှမဟုတ်ကျွန်တော်အမှန်အရာပထမတည်းကဘာမှမဟုတ်လို့ဘူးဒီသုံးချက်ကလားဒီသူကလာကြည့်ပါမပိုင်တော့သူကမပါသေးလို့ဗာနေကတော့ဗာအမှန်ရင်ပြပါဒီသုံးချက်ပြမအခုမှအဲ့လည်းဘာသာမှမကြားတော့ဘူးကျွန်တော်တစ်ချက်တည်းသာရေးလိုက်ရင်ပို့ပြီးတော့ဒီဆင်ရသွားအောင်လေ
โอเคပါနောက်တစ်ခုကဒီ Messi နဲ့မှာပေါ့เนาะဒီ Messi နဲ့မှာဒီနိုင်ငံတကာလူအဖွဲ့အစည်းလူခွင့်ရေးအဖွဲ့အစည်းတွေဟိုအများဆုံးဝေဖန်နေကြတာတော့ကီပါမှာရှိနေတဲ့ဒီမွတ်စလင်ဒုက္ခသည်တွေပေါ့เนาะဒီရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့သူတို့ဘာလို့ Messi နဲ့မှာမထည့်ဘူးလဲဆိုပြီးတော့မကြာခဏဟိုထောက်ပြနေတယ်မိကုန်နေရှိပါတယ
် Messi နဲ့ပါတော့တော့အချက်တစ်ချက်ပြောရတယ်ဒီချက်ကအသက်17နှစ်ပြည့်ပြီးသူပြရပြည့်ရတယ်ပြည့်နှစ်ချက်ကအဲ့ဒီကနိုင်ငံသားနိုင်ငံသားပြည်တွင်းရမဖြစ်ရ
ဒီရွေးကောက်ပွဲမဲဆယ်စည်းရုံးရေးအတွက်ကိုဒီပါတီအသီးသီးကမဲဆယ်စည်းရုံးနေနေရာမှာသူတို့မိန့်ခွန်းတွေကိုရုပ်သံလွှင့်တဲ့ကိစ္စပေါ့နော်အဲ့ဒီမှာဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့သူတို့ကြိုတင်ပေးပို့တဲ့မိန့်ခွန်းတွေကိုဒီစင်ဆာဖြတ်တယ်ဆိုပြီးတော့ပြောနေကြပါတယ်တီးဖြတ်တာရှိရဆိုပြောနေကြပြီးတော့ဒီဒီလူပေါင်းတဲ့ပါတီတို့ပြည်သူပါတီပေါ့ဒီပါတီပေါင်း6ခုလောက်ရှိမယ်ထင်ပါတယ်သူတို့ကနေပြီးတော့ညွတ်မြင့်တန်းကြားကနေပြီးတော့သူတို့မပြောတော့ပါဘူးဆိုပြီးတော့ဆန္ဒပြတဲ့သဘောအနေနဲ့ပေါ့သူတို့တွေမလုပ်တော့ဘူးဆိုပြီးကြေညာထားတာတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဒီရွေးကောက်ပွဲကော်မရှင်ရဲ့သဘောထားကိုသိပြရစီရှင်
ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်က92ပါတီ92ပါတီကြားတယ်။ကျန်တဲ့လားကြတော့ဒီပါတီနဲ့ကွန်မြူနီပါတီပတ်သက်လို့ရွေးကောက်ပွဲဒါမက်ဆေ့ချ်ယူကလာပြောနေတဲ့မိန့်ခွန်းနေရှင်ပေးဖို့လို့တို့အကြောင်းကြားပါတယ်။အဲ့လိုအကြောင်းကြားတဲ့နေရာမှာပေးဖို့ကအကြောင်းအရာ၃ချက်တယ်။တိစက်ကပါတီရဲ့မူဝါဒပြောပါပါတီရဲ့မူဝါဒတိစက်ကပါတီရဲ့သဘောထား၃ချက်ကလုပ်ငန်းစဉ်ပါတီလုပ်တဲ့လုပ်ငန်းစဉ်ဒီတော့ဘာလို့လဲကျွန်တော်ပိုလည်းမကံဘာလို့ပြောတဲ့စကားမျိုးပဲပြီးတာလေအဲ့ကောင်းတဲ့တော့ကပြုံပြောပိုပြောရင်ပိုပြောအဖြစ်ပြီးမပါတာပြောအဖြစ်ပြီးကျွန်တော်တက်ပတ်ကောင်ပြောသွားပြီအဲ့လိုမျိုးပဲတပါလာတဲ့ဟာမှန်ပြကျွန်တော်နီတိပါတီလို့ကျွန်တော်ချက်အခုတဲ့နပါတီလို့ကျွန်တော်ဒီတိချက်လေကိုယ်တဲ့နပါတီမှာမှဒီဖျားပြောတဲ့သုံးပါတီလေးတော့ဒီတက်ဖို့လေတဲ့နပါတီတွေကချက်တော့တော့လက်ခံဒီသုံးချက်နဲ့မကြီးဆိုပြောတာလက်ခံတယ်ပြန်ပြေးပြီးဆိုတယ်ဒီပါတီတော့လေးခုပဲကျွန်တော်တို့ပြန်ပြီးတော့မပြင်းဘဲတော့ဒါတော့ကျွန်တော်မတတ်နိုင
်ဘူးဒီလူခွေရေးဖွဲ့စည်းကြတော့ဒါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပိတ်ပင်တားဆီးတဲ့သဘောဖြစ်နေတယ်ဆိုပြီးတော့ဝေဖန်ကြတာ၄ရှိလို့ပ
ါဒီ freedom of expression တော့ကျွန်တော်လက်ခံတဲ့ဒီမိုစီနိုင်ငံမှာဒါရှိလို့ရှိရမယ်သို့တော်လည်းအဲ့ expression တွေကသူများလူတစ်ခုတည်းအဖွဲ့စည်းလို့မကြည့်နိုင်ဘူးလို့လို့မခံလို့တဲ့အချက်တွေနဲ့မပြောဘူးလို့ဒါဆိုရင်ကျွန်တော်တော့
ဒီကတော့ဘယ်ပါဘာဖြစ်ဖြစ်ကဲပါအခုဒီရွေးကောက်ပွဲကလည်းကျင်းပတော့မယ်ဆိုတော့ဒီပြည်ရင်းပြပဒီ observer ပေါ့နော်ရွေးကောက်ပွဲလေ့လာမယ်အဖွဲ့အစည်းတွေအခြေအနေရောဘယ်လိုရှိပါလဲရှင
်ဒီပြည်ရင်းလေ့လာမှာ2မျိုးဆောက်ပါတယ်ဒီအောင်စုရွေးကောက်ပွဲကော်မရှင်ဓာတ်ရဲဆောက်တာရှိတယ်တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ခရိုင်ကော်မရှင်ဘုတ်ဘယ်ဆောက်တာရှိတယ်အဲ့မှာကျွန်တော်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုပြည်ရင်းလေ့လာတယ်ပေါ့နော်ပြည်ရင်းလေ့လာတယ်ကကျွန်တော်တို့ဒီအောင်စုရွေးကောက်ပွဲကော်မရှင်ကို73ဘွဲ့ဆောက်တယ်ဦးရတော့9433ခု။နောက်တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ပြည်အောင်ကော်မရှင်တွေကိုတော့အဖွဲ့46ပဲ။အဖွဲ့ပေါင်း40။အဲ့မှာ60အရေလွတ်က1940။အဲပေါင်းပြောလို့ဆိုရင်တော့အဖွဲ့ပေါင်း53ခုရှိတယ်။လေးလာသူက11353ယောက်ရှိတယ်။ဦးကျွန်တော်ဖွင့်ပြပြီ။ဒါပြည်တွင်းပေါ့။ဒီဘက်ကလာပြီးလေးလာမဲ့အဖွဲ့ကတော့ကျွန်တော်တို့2ခုရှိတယ်။ Emperor ဆိုတာ Asian Network for free election ever ဆိုအပ်ရှိတယ်သူက55ခု6တာနောက် the Kata Center ဆိုအပ်ရှိတယ် Kata Center က56တာ da covid ကြောင့်ဒီမှာရောက်နေသူတို့ကဒီ quarantine မရမယ်ဘာညာကြောက်လို့ဒီနေ့ကတော့အဲ့ဒီဟာကိုကြောက်လို့မလားသိမလားတော့ဒီနှစ်ခွက်တော့လာမယ်ပြောနိုင်ငံသားတိုင်းတွေဗမာမြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတိုင်းတွေက200ပြီးပါ600လာအဲသူစုပေါင်းတော့ဒါဥမာပြောရှိတာပါ
မီဒီယာရဲ့အခန်းကဏ္ဍပေါ့လေမီဒီယာလေးနဲ့ဒီရွေးကောက်ပွဲကော်မရှင်ရဲ့ဆက်ဆံရေးအခြေအနေလေးကိုရှင်းပြပေးပါအောင်ရှင
်မီဒီယာလေးနဲ့ကတော့ကျွန်တော်တို့ကမြန်မာနိုင်ငံသတင်းမီဒီယာပေါင်းစီ MPC နဲ့ကျွန်တော်ရှေ့ဆက်ပြီးတော့ဒါစွန့်နှုတ်ဝက်တွေလုပ်တဲ့ဒါပြန်ပြည့်ဒီဦးလေးဆောင်ရွက်တွေကျွန်တော်လုပ်တဲ့ဒါ MPC နဲ့ပေါ့သတင်းမီဒီယာပေါင်းစီအဲကျွန်တော်တို့ကော်မရှင်နဲ့ပတ်သက်လို့မမန် list information တွေမမန်သတင်းတွေ FSP တွေရေးလာရတဲ့သတင်းမီဒီယာပေါင်းစီနဲ့ရှေ့ဆက်ပြီးတော့ဒါကိုတိုက်သက်လို့ဆောင်ရွက်ဖို့ကျွန်တော်တို့ဒါတရေပြဖို့ပါအဲမီဒီယာနဲ့ဒါမှကမှန်တဲ့ပြောသက်ဆိုင်ရာသတင်းကြော်တွေကိုပို့ပြီးတော့ဒါမလို့ပါနဲ့ဒါနဲ့ကြည့်တယ်ကျွန်တော်ဒါမိလိုက်ဆောင်ရွက်နေပါတယ်ဒါမှမဟုတ်ကျွန်တော် base fee တွေ miss information တွေကဒီဖိသက်ဆိုင်တော့နည်းတာလည်းကျွန်တော်ယူဆပါ
အားလုံးစိတ်ဝင်စားနေကြတာတော့ဒီတက်မတော်ဘက်ကပေါ့နော်တက်မတော်ဘက်ကဒီကြိုတင်မဲတွေနဲ့ပတ်သက်လို့ရောဘယ်လိုအခြေအနေရှိပါလဲနောက်တစ်ခုကဒီတက်ထဲမှာမဲယုံနေမှထားတော့ပဲနဲ့တက်ပြင်ကိုမဲယုံထုတ်မဲ့ကိစ္စအခြေအနေရောဘယ်လိုမျိုးညှိနှိုင်းထားတာရှိပါလဲရှင
်အဲတက်မဲယုံနေရကျွန်တော်တို့ဟိုတက်အေရီယာအတွင်းမှာမလုပ်ဘူးကျွန်တော်တို့ဒါကျွန်တော်ဒီဥရနီးဥရပြန်ထားလိုက်ပါပြီဒါတော့ဒီဖြစ်တော့အဲဘာကြောင့်ဒီလိုတက်မဲယုံနေပြင်ထုတ်ရလဲဆိုတာကျွန်တော်တို့ကျင်းပြတာမျိုးဖြစ်ပါဘာကြောင့်လဲဆိုရင်တက်မဲယုံတွေကတက်တဲ့မှာလုပ်တဲ့အတွက်ဝေရောက်ကြည့်ရှုလေးလာမဲ့ပုံပုံတွေအတွက်အနောက်ကျအကြစီသဘောမျိုးသူတို့မှခံစားနေရတယ်။အခုတက်တဲ့ဝင်လူမျိုးကြီးကစစ်စစ်ရတယ်အဲပြီးတော့ဝင်ဝင်ပြည့်ရကံမှလည်းဒါအခြေအနေပေါ်လူကြီးပြီးတော့ဒါအနောက်ကျသဘောမျိုးသူတို့ရှိတယ်လို့ယူဆရတယ်ယူဆမှာပေါ့ဒါမှမဟုတ်ကျွန်တော်တို့ကလေးလာဆိုပြီးမှန်သမျှလွတ်လွတ်လပ်လပ်လေးလာနိုင်အောင်တက်မဲယုံမှန်သမျှတက်ရဲ့အပြင်ဘက်စစ်စစ်လာတိကျရလို့စစ်စစ်မခံရတဲ့နေရာကိုတက်မဲလို့ပြောလို့ကျွန်တော်ညီနိုင်တော့ဒါအပြင်ဘက်မှာရောက်လာပြီเนาะအပြင်ဘက်ကလာတော့နှစ်မျိုးရှိတယ်တချို့တက်တရားပို့ကြည့်တဲ့နေရာမှာတော့ပြီးတက်ကြည့်တတ်တာလုတာတဲ့တက်နေရှိအဲတချို့တက်တရားတော့မြို့နဲ့မနီမွေရပ်ွက်နဲ့မနီမွေမှာရှိတဲ့တက်နေရှိအဲ့ဒါတက်မဲကနှစ်မျိုးရှိလာပြီးကြတက်မဲလို့ဆိုရှိတယ်သူကဘယ်ရပ်ွက်နဲ့မှမနီဘူးငါးမိုင်၆မိုင်ဘယ်နှမိုင်ဝေးတယ်အဲအဲ့ဒါရပ်ကွက်ကလာပြီးလို့လည်းသူမရဘူး။သူကရပ်ကွက်တွေသွားပြီးအောင်လို့ဘူးရတယ်။အဲ့ကြောင့်အဲ့လိုမျိုးကျတက်မဲကိနာဆိုပြီးတော့တက်ရဲ့ပြပဧရိယာအနည်းဆုံးများကျွန်တော်တို့တက်မဲကိုလုပ်ပြီး။နောက်သူကရပ်ကွက်တွေနဲ့ညီတယ်မြို့ဧရိယာထဲမှာပါလို့ဆိုရင်တော့အဲ့မြို့ဧရိယာမှာပါတဲ့ရပ်ကွက်နဲ့ပေါင်းပြီးတော့ရပ်သားတွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ကပူရောင်းထားပြီးတော့ရပ်သားမဲကိုပေါင်းထားတဲ့တက်မဲကိုရှိတယ်။နှစ်မျိုးရှိတာ။တက်မတော်သားနဲ့မိသားစုတွေရှိတဲ့တက်မဲမှာတစ်ခုရပ်သားမဲသားတွေနဲ့ပေါင်းပြီးလုပ်ထားတဲ့မဲမှာတစ်ခုအဲ့လိုနှစ်မျိုးတော့ရှိတယ်။ဒါပေမဲ့အဲ့နှစ်မျိုးလုံးမှာကျွန်တော်တို့စိတ်သက်ပြီးတော့ဆောင်တဲ့နေရာမှာအဆင်ပြေပ
ါဘူး။ဟုတ်ကဲ့ပါ။ဟိုလုံချိုကြီးနဲ့ဆက်ဆက်ပြီးတော့ပေါ့နော်။အခုဒီရွေးကောက်ပွဲမကျင်းပနိုင်မဲ့ဟိုစီးရေးပဋိပက္ခတွေဖြစ်နေတဲ့နေရာတွေရှိပါတယ်။ဥပမာရခိုင်ပြည်နယ်မှာဆိုလဲတော်တော်လေးကိုတချို့မြောက်ပိုင်းဘက်မှာမလုပ်နိုင်ဘူးပေါ့နော်။ဆရာဟိုဥက္ထာကြီးကိုယ်တိုင်သွားပြီးတော့ညှိနှိုင်းတာရှိခဲ့တဲ့ဒီဝဒေတာမှာရောဟိုဒီဒီမျိုးပေါ့ရှမ်းမြောက်ပိုင်းပေါ့နော်။အဲ့လိုမျိုးဒေတာတွေမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုကျင်းပနိုင်ခြင်းရှိပါလားရှင်။
ကျွန်တော်တို့ဝါဒေတာကိုကျွန်တော်တို့သွားပြီးတော့ဒုက္ခဝေကျင်းပါနိုင်ဖို့အစီအစဉ်ရှိပြီးသွားရလေးလာပါအဲ့ဒီဝါဒေတာကတကယ်တော့ကောင်းတော်မြတ်ဒုက္ခကိုကျင်းပါလို့ခြင်းသိရှိပါတို့ဒါဒုက္ခကိုလုံးမခြင်းသူတို့ကြည်ပြီးဘူးပေါင်းဆောင်မှာအခြေအနေရှိတယ်ဒါပေမဲ့ကျွန်တော်တို့အာနတ်ရဲ့သူသူသွားတွေ့တာအဲ့ဒီဝါဒေတာ၅မြို့နယ်မှာရှိတဲ့ဥပ္ပီမာသိန်းကံကနိုင်ငံသားစစ်စီကပ်ပြတန်တောင်းလောက်ပဲရှိတယ်။အားလေးကျွန်တော်တို့ကနိုင်ငံသားစစ်စီကပ်ကိုအခြေခံမဲဆင်းနေတူတာ။သူက50လောက်တော့ရှိတယ်။နိုင်ငံသားစစ်စီကပ်က2000လောက်ပဲရှိတယ်။တန်နဲ့သူတို့ထုတ်ပြန်ပြီးထုတ်ပြီးသားတဲ့ဝါနိုင်ငံသားကပ်ကရှိတယ်။ဒါကျွန်တော်တို့အစိုးရလုပ်နေတဲ့ကပ်မှုတွေကျွန်တော်တို့အသုံးပြုမြင်ရတယ်။အဲဒါကျွန်တော်တို့ကဒီအားလေးအားလုံး50လုံးကိုနိုင်ငံသားစစ်စီကပ်ပြရောက်တော့အချိန်မပြီးတော့ဘူး။အတန်းမလို့စီမီအောင်ဆောင်ရွက်ပေးနိုင်တဲ့အခါကျရင်ဒါကျွန်တော်တို့ဒီတော့ဝယ်လို့ကျွန်တော်စီစဉ်ချိပါတယ်အခုတော့ဒီဘာဒီဟာဒီတာတွေတော့ဆံလက်ထားပေးရတဲ့အခြေအနေရောက်ခုနပြောတဲ့ရခိုင်တို့အစုလက်လက်ကဲဟိုပရိပတ်ကဖြစ်တဲ့နေရာတွေတော့ကျွန်တော်တို့အခုချိန်မှာအကာဝဲဝန်ကြီးဌာနရဲ့ PA ဝန်ကြီးဌာနရဲ့ပြည်ရင်ကြီးကျမ်းစွာပြန့်မနိုင်ပြီရှိမရှိသဘောထားကျွန်တော်တို့ကြောက်ခံထားပါတယ်။ တော့မှတော့သူတို့ဆရာဘောဓာတ်နဲ့ရလာပြီဆိုရင်အဲ့ဒီဘောဓာတ်ဟိုအချိန်ခံပြီးတော့ကျွန်တော်တို့ဒီတော့ဘယ်မှပြန်ပနိုင်လဲညွန့်နေတယ်ပြင်ညာပြီးတော့ဒါပေမဲ့အဲ့ဒီအချိန်မျိုးကျွန်တော်တို့ဒါစောင့်ဆိုင်ပြီးတော့ပြည်နေတဲ့အချိန်ကိုကြည့်ပါလေကျွန်တော်တို့ပြကြအမြင်တော့ကျွန်တော်ပြင်ညာနိုင်မယ်လို့ပြောလိုက်
ဟုတ်ကဲ့ပါဟိုဒီရွေးကောက်ပွဲလေးလာနေတဲ့ဒီဟိုအဖွဲ့တွေကနေပြီးတော့သုံးသက်ချက်ပေါ့နော်သူတို့စစ်တမ်းနေကောက်ယူတဲ့အခါမှာဒီဒီကတ်ယောဂါကာလာကြီးမှာပေါ့နော်ရွေးကောက်ပွဲလာပြီးဘဲပေးနိုင်ဖို့ခန့်မှန်းကြီးက55ရာခိုင်နှုန်းလောက်ပဲရှိရဲဆိုတော့ဒီရွေးကောက်ပွဲတခုဖြစ်မြောက်ဖို့အတွက်ကဘယ်နှရာခိုင်နှုန်းလောက်ရှိမဲလာပေးမှရွေးကောက်ပွဲအထမြောက်တယ်လို့ခေါ်နိုင်ပါလဲရှင်
ကျွန်တော်တို့ဒီမဲပေးတဲ့ရာခိုင်နှုန်းကဒီကျွန်တော်တို့ရွေးကောက်ပွဲမှာဥရိမာကဘယ်နှရာခိုင်နှုန်းလာပြီမှာအောင်မြင်လဲဆိုတော့ဒီပြတ်ထမ်းဆက်မရှိဘူးဒီအများဆုံးရတဲ့လူအတိုင်းယူ FPTP purpose boost ဖြစ်တဲ့တွေလာပြီတဲ့လူရဲ့အခြေအတွက်ထဲမှာအများဆုံးရတဲ့လူနိုင်ပါပဲကျွန်တော်အခုနေကြောင်းရတော့ဒီလိုပဲသဘောပေါက်တာအတချို့ကပို့50ကျော်ရင်ရွေးကောက်ပွဲအထမ်းဆက်အဲ့လားတွေကကိုတိမောင်စီမှာပြောင်းတဲ့ခါမှလာပါကျွန်တော်တို့ရွေးကောက်ပွဲဒီတာမရွေးကောက်ပွဲဒီတွတ်တော်ဘူးတဲ့ရွေးကောက်ပွဲမှာယာနုသတ်မှတ်ထားတာမရှိဘူးလာပြီးတဲ့လူတွေကအများဆုံးရတဲ့လူအနိုင်ရတယ်။ဒါမို့ရာနုသမဇ္ဇတဲ့ချိန်တွေကျွန်တော်တို့မစိုးရိမ်။လာပြီးတော့ရဲ့အများဆုံးရတဲ့လူကျွန်တော်တို့ဒါအနိုင်ပေးမှာ။ဒါဥတွေပါ
။တကယ်လို့ဒီကတ်ယောဂါကဆက်ပြီးတော့ဆိုးနေမယ်ဆိုရင်ရောရွေးကောက်ပွဲရွှေ့ဆိုင်မှုအလားအလာရောရှိပါလားရှင်
။ဥပိ္ပကာလမှာတင်ပတ်သွားတဲ့ဒါတောင်ကိုရီးယားတို့ဟိုလားစင်ကာပူတို့တိရီလင်္ကာတို့ရှိပြီးသားတွေသူတို့လည်းဥပိ္ပကာလမှာလုပ်သွားတာ။အခုကျွန်တော်တို့လည်းဆိုရဲအမေရိကန်ဘာသာလို့မှာဘူးလားဒီမှာတော့ရကျွန်တော်တို့တော့အသေးပြောက်အများကြီးဒီလောက်ရှိနေရတယ်ရွှေ့လားအမေရိကန်မှာအမေရိကန်သမ္မတရေကောက်ပွဲလို့မှာဘူးလားဒီမှာတော့ရအဲ့ဒါဒီလောက်သုံးရတဲ့နိုင်ငံကြီးကတော့တို့ဦးနေရကျွန်တော်တို့ကသူ့ဘောက်ဂျာနုနေတဲ့နေရာကမလို့ဘူးဆိုရင်ဘာအကြောင်းပြအဲ့ဒါကျွန်တော်တို့ကဟိုတာမရေချိုးတော့ဒီဘက်နဲ့လောက်တာမဟုတ်ဘူးတာမရေချိုးတော့ကြည့်ပြီးလုပ်မယ်ဒါကြောင့်မို့ကျွန်တော်တို့ကCOVID-19 ယောဂါကာကွယ်ထိတုတ်ကူးစက်ရေးဘိုးအဆင့်အမျိုးသားကော်မတီပေါ့အမျိုးသားကော်မတီဘိုးအဆင့်ရဲ့လမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်။ကျန်းမာရေးနဲ့အားသားမှုကြီးဌာနထုတ်တဲ့ဒါလမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်။နောက်ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေရဲ့ကန့်သတ်ချက်တွေကိုလည်းကျွန်တော်တို့ကလိုက်နာပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ယူတော့ဝင်ပြောင်းကျွန်တော်ကြိုးစားဆောင်ရွက်သွားမှာ။ဒါပြည်သူ့အဓိကဆိုတာတော့လို့ပါပြည်သူပူးပေါင်းကူညီဖို့ဆိုတာ။
မင်္ဂလာပါရှင်။ဥသိသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အငင်းပွားမှုနဲ့ပြဿနာတွေကရွေးကောက်ပွဲကိုဘလောက်ထိခိုက်စေနိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥသိသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
ဆိုရဲဒီမှာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့28ရက်လောက်ပဲလိုပါတော့တယ်။တစ်ဖက်မှာတော့ COVID-19 ဒုတိယလှိုင်းကြောင့်ဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်မြင့်တက်နေပြီးသေဆုံးသူတွေလည်းတစ်နေ့တစ်ခြားများပြားလာနေတဲ့အခြေအနေကြုံနေရပါတယ်။အဲလိုအခြေအနေအောက်မှာကျင်းပရမယ့်ရွေးကောက်ပွဲဖြစ်တာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဆင့်ဆင့်နိုင်ငံရေးပါတီတွေအမတ်လောင်းတွေနဲ့ပါဝင်ပတ်သက်နေသူတွေအားလုံးရွေးကောက်ပွဲဖြစ်စဉ်ကိုခက်ဖြတ်သန်းနေတာတွေ့မြင်ကြရပါတယ်အခြားနိုင်ငံရွေးကောက်ပွဲတွေနီးတူလက်ရှိမြန်မာရွေးကောက်ပွဲမှာလည်းအငင်းပွားမှုတွေပြဿနာတွေရှိနေဖြစ်နေသေးပါဘလို့အငင်းပွားမှုတွေဖြစ်မလဲဘလို့ပြိပခပြဿနာတွေဖြစ်မလဲအဲ့ဒါတွေကိုဘလို့ဖြေရှင်းနေရသလဲအဲ့ဒီအငင်းပွားမှုပြိပခပြဿနာတွေဟာရွေးကောက်ပွဲအပေါ်ဘလောက်ထိခိုက်သွားနိုင်ရည်ရှိသလဲဆိုတဲ့ကိစ္စစိတ်ဝင်စားစရာပါခုဒီပတ်အဲ့ဒီပြဿနာတွေအကြောင်းလေ့လာတင်ပြသွားပါမယ်
အငင်းပွားမှုတွေနဲ့ပတ်သက်ရင်စိတ်ဝင်စားဖို့ကောင်းတဲ့ပြဿနာတစ်ခုစကိုင်းတိုင်းမင်းကေးမြို့နယ်မှာဖြစ်ပွားနေပါတယ်။အဲ့ဒီနေရာမှာမြန်မာအိန္ဒိယလက်မကြီးဖောက်လို့ရလမ်းဆိုင်တွေမှာလာရောက်အလုပ်လုပ်ကင်နေကြတဲ့အခြားဒေသကနေလာတဲ့လမ်းအလုပ်သမားတွေရှိနေကြပါတယ်။အဲ့ဒီအလုပ်သမားတွေဟာကိုယ့်ရဲ့မဲဆန္ဒနယ်မြေပြင်ပမှာရက်60ကျော်ကြာနေထိုင်ခဲ့ရင်အဲ့ဒီဒေသမဲဆန္ဒနယ်မြေမှာပဲမဲပေးခွင့်ရှိစေရမယ်ဆိုတဲ့ရွေးကောက်ပွဲဥပဒေပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးအငင်းပွားမှုဖြစ်နေကြပါတယ်။အငင်းပွားကြတာကကော်မရှင်အဖွဲ့ခွဲနဲ့မြို့နယ်ပြည်ခိုင်ဖြိုးပါတီပါမင်းကြီးမျိုးနဲ့ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌကသူ့ရဲ့ Facebook စာမျက်နှာမှာအခုလိုဖော်ပြထားပါတယ်။မြန်မာအိန္ဒိယလမ်းဖောက်လောက်ရာတွင်လောက်ကင်နေကြသောအချို့အလုသမားများသည်ဥပဒေအရသ တက်မှတ်ထားသောလွန်ခဲ့သောရက်90ခန့်ကလေးကရောက်ရှိနေကြတော့လေအချို့အလုပ်သမားများမှရွေးကောက်ပွဲကျင်းပရန်ရက်အနည်းငယ်အလိုမှရွှေ့ပြောင်းလာကပုံစံကကြီးဖြင့်မဲဆင်းပါအောင်စ조사နေကြပြီးပါတီတစ်ခု၏မဲများကိုမတမာသောနည်းဖြင့်ရယူရန်စ조사နေခြင်းဖြစ်ကြောင်းလွန်ခဲ့တဲ့ရက်90ခန့်ကလေးကရောက်ရှိကြောင်းကိုကျေးရွာအုပ်စုအုပ်ချုပ်ရေးမှူးကအတည်ပြုထောက်ခံရန်လိုအပ်တော်လဲအချို့အုပ်ချုပ်ရေးမှူးများ၏ထောက်ခံပေးရန်ငင်းပယ်မှုများကိုလစ်လျူရှု၍မြို့နယ်ကော်မရှင်နှင့်အခြားအဖွဲ့အစည်းများမှလမ်းအလုပ်သမားများမဲဆင်းတွင်ပါဝင်စေရေးဆောင်ရွက်မှုများကိုတွေ့ရှိရကြောင်းအဲ့လိုဆောင်ရွက်နေမှုအပေါ်ကန့်ကွက်ကြောင်းနဲ့ဥပဒေနဲ့မညီသောအကြောင်းအရာများအားဆက်လက်ကန့်ကွက်မည်ဖြစ်ကြောင်းမဲဆန္ဒရှင်ပြည်သူများအားသိစေအပ်ပါသည်ဆိုပြီးဖော်ပြထားပါတယ်
။ဒီခိုင်ပြိုးပါတီဥက္ကဋ္ဌရဲ့ဆိုလိုရင်းအဓိပ္ပာယ်ကတော့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဟာအဲ့ဒီကလမ်းလုပ်သားတွေကိုဥပဒေနဲ့အညီမဟုတ်ပဲမဲဆင်းမှာပါဝင်စ조사နေတယ်ဆိုတဲ့ဆွဆွဲချက်ပါပဲ။ဒါပေမဲ့သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကတော့အဲ့ဒီလမ်းအလုပ်သမားတွေဟာဥပဒေအရမဲဆင်းမှာပါနိုင်မှုသက်ဆိုင်ရာအုပ်ချုပ်ရေးမှူးတွေစီကနေထောက်ခံစာတောင်းရကြောင်းအုပ်ချုပ်ရေးမှူးကသူမသိမမြင်တာမို့ထောက်ခံစာမပေးနိုင်ဘူးညင်းတဲ့အခါအဲ့ဒီဆောက်လို့ရေးဆိုင်ကအင်ဂျင်နီယာလမ်းအလုပ်သမားတွေကိုတက်ဆိုင်ရာအုပ်ချုပ်ရေးမှူးတွေနဲ့တွေ့ဆုံစေပြီးညှိနှိုင်းဖြေရှင်းစေတာမျိုးပဲလုပ်ခဲ့တဲ့အကြောင်းရှင်းလင်းထားပါတယ်။တကယ်တော့အဲ့ဒီမဲဆန္ဒနယ်မြေအတွက်လူဦးရေ120ကျော်လောက်ရဲ့မဲဆေးကိစ္စအခြေတည်ဖြစ်ရတာအကြောင်းရှိနေပါတယ်။အဲ့ဒီမင်းကေပြည်သူ့လွတ်တော်မဲဆန္ဒနယ်မြေမှာနှစ်ကြိမ်ဆက်အနိုင်ရထားသူဟာပြည်ခိုင်ပြိုးပါတီခေါင်းဆောင်တယောက်ဖြစ်ပြီးလွတ်တော်တွင်ငင်းခုမှုတွေမှာနာမည်ကြီးတဲ့အငိမ့်စားစစ်ရာရှိဟောင်းဥမော်မြေဖြစ်ပါတယ
်စစ်အစိုးရကလုပ်ပေးတဲ့2010ပြည့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးအမတ်လောင်းဥမော်မြေဟာတဆညအမတ်လောင်းကိုမဲအရေအတွက်3ဆခွဲကျော်လောက်နဲ့အပြတ်သက်အနိုင်ရခဲ့ပါတယ် NLD ဝင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတော့တဆညကဝင်မပြိုင်ဘဲနေခဲ့ပြီးဥမော်မြေကမဲ57ရာခိုင်နှုန်းကျော် NLD အမတ်ဒေါက်ခင်မွေးလွင်က48ရာခိုင်နှုန်းကျော်နဲ့ကပ်ပြီးပြန်အနိုင်ရခဲ့တဲ့နေရာဖြစ်ပါတယ်ခုတစ်ချိန်မှာတော့ NLD ဘက်ကစောက်လို့ရေးဒုဝင်ကြီးဒေါက်တာကျော်လင်းဝင်ပြိုင်မှာဖြစ်ပြီးအခြားပါတီ3ခုကအမတ်လောင်းတွေလည်းဝင်ပြိုင်ကြမှာပါနောက်အငင်းပွားတနေရာကတော့ကချင်ပြည်နယ်တနိုင်းမဲဆန္ဒနယ်မြေမှာပါအဲ့ဒီနယ်မြေမှာစည်ရင်းအရာကြိုတင်မဲပေးမဲ့တက်မတော်သားတွေနဲ့မိသားစုဝင်အရေးအတွက်192ယောက်အထိရှိနေပြီးအဲ့ဒါမှန်ကန်မှုရှိမရှိဘယ်မျိုးနယ်ကနေမဲပေးမှလဲစတာတွေကို NLD အမတ်လောင်းတွေကနေရွေးကောက်ပွဲကော်မရှင်စီမေးမြန်းထားတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲတုန်းကအဲ့ဒီတနိုင်းမြို့ပြည်သူ့လွှတ်တော်မဲဆန္ဒနယ်မြေမှာ NLD အမတ်လောင်းဦးလင်းလင်းဦးကပြည်ခိုင်ပြိုးအမတ်လောင်းကို189မဲအသာနဲ့ကပ်ပြီးအနိုင်ရခဲ့တဲ့နေရာဖြစ်ပါတယ်။အဲ့လိုအခြေအနေတွေရှိခဲ့တာကြောင့်တပ်မတော်သားတွေနဲ့မိသားစုဝင်တွေရဲ့ကြိုတင်မဲ900နီးပါးဆိုတာဟာအဆုံးဖြတ်ဖြစ်လာနိုင်တာမို့စစ်စစ်ပေးဖို့တင်ပြထားတာဖြစ်ပြီးကော်မရှင်ကဖြေရှင်းပေးရမှာဖြစ်ပါတယ်။နောက်ပြဿနာတစ်ခုကမှန်မှန်သတင်းဖြန့်ဝေပြီးမဲဆွယ်တယ်ဆိုတော့ဆွဆွဲမှုတချို့ဖြစ်ပွားနေတာကိုလည်းတွေ့ကြရပါတယ်။ရှမ်းပြည်နယ်ဘက်မှာတော့ RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ရဲ့ဟန်တာနှောက်ယှက်မှုတွေကြောင့်တအားပလောင်ပါတီမဲဆွယ်စီယုံရေးလောက်ရခန့်နေတယ်ဆိုတော့ဖြစ်စဉ်လည်းရှိနေပါတယ်။နောက်ထပ်ပြဿနာကြီးလို့ယူဆနိုင်တာကတော့နိုင်ငံရေးပါတီတွေအနေနဲ့အစိုးရပိုင်ရုပ်သံရေဒီယိုသတင်းစာတွေကနေလွှင့်ထုတ်ဖော်ပြပေးမယ်။စီယုံမဲဆွယ်အကြောင်းအရာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစင်စာဖြတ်တောက်ခြင်းမှာတကယ်တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အသီးသီးဟာ2010မှာရော2015မှာပါခုလိုပဲလုပ်ကင်ခဲ့ဘူးတာဥပဒေအရလည်းကော်မရှင်ကိုအဲ့လိုလုပ်ပိုင်ခွင့်ပေးထားလေတော့ရွေးကောက်ပွဲဆိုင်ရာဥပဒေနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေတွေပြင်ဆင်နိုင်မှနောက်ရွေးကောက်ပွဲတွေမှာအဲ့ဒီပြဿနာပြေလည်နိုင်ပါလိမ့်မယ
်ခုလိုမဲဆွယ်စီယိုရေးကာလကိုထိလက်ရောက်တက်ခတ်မှုတချို့ရှိခဲ့ပြီးလူစုလူဝေးနဲ့အကြမ်းဖက်မှုတစ်ခုကတော့မကွေးတိုင်းမြိုင်မြို့နယ်မှာဖြစ်ပွားခဲ့ပါသေးတယ်ဒီပြဿနာတွေကတချို့ကိုနိုင်ငံရေးပါတီတွေလက်မှတ်ရေးထိုးထားတဲ့ COC အရာဖြေရှင်းတာကော်မရှင်ကဖွဲ့စည်းပေးထားတဲ့အငြင်းပွားမှုဆိုင်ရာခုံရိုးတွေကနေတစ်ဆင့်ဖြေရှင်းတာတချို့ဒီဇယ်ဥပဒေတွေအရာဖြေရှင်းတာမျိုးလုပ်ပြီးကြော်ဖြတ်နေကြပါတယ်။သိပ်မကြခင်တုန်းကတော့ COVID-19 အခြေအနေကြောင့်ရွေးကောက်ပွဲနောက်ဆုတ်ပေးဖို့ပါတီတချို့ကတောင်းဆိုခဲ့ကြပါသေးတယ်။ဒါပေမဲ့ဒီကနေ့အချိန်မှာတော့ COVID-19 ပြဿနာရွေးကောက်ပွဲဆိုင်ရာအငြင်းပွားမှုနဲ့ပြိပခပြဿနာတချို့ရှိနေတဲ့တိုင်အောင်ဘယ်အမတ်လောင်းဘယ်ပါတီကမှရွေးကောက်ပွဲကနေသပိတ်မောက်ထွက်ခွာဖို့မကြိုးစားပဲရှင်ပြိုင်ဖို့ပဲပြင်ဆင်နေကြတာကိုကြည့်ခြင်းအဖြစ်2020ရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်မိမယ်လို့ပြောလို့ရကြောက်ပါ
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာသချင်းတွေတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေရဲ့မှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရဲ့။စည်းစွားဖြူဖြူဆိုတဲ့ Facebook account ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခက်အထိပါနှစ်ပေါင်း30ရှိနေပါပြီ။ဘူးသူတရတွေလည်းအများကြီးရခဲ့ပါတယ်။ Jesus တင်ပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့အခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်စည်းစွားဖြူဖြူကိုလည်း VOE ကအထူး Jesus တင်ရှိပါတယ်ရှင်။သူလေးဆိုတဲ့သောရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ line ဖန်လို့မရပါတဲ့။ line ပြောင်းသွားတယ်ဆိုရင်တစ်စိတ်လောက် Jesus ပြုပြီးတော့ပြောပေးပါတဲ့။ဟုတ်ကဲ့ပါကျွန်မသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတက်ဆက်တဲ့ပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါတယ်။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook account ပိုင်ရှင်ကထိုင်းကနေပြောနားဆင်တာပါ။ VOE မနဲ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါလေလို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်အဝနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒီမှာ VOE ကိုဆက်သွင်းလာတဲ့သောရရှင်တွေကတယောက်ရေးလာတဲ့စာလေးမှာတော့သောရရှင်မူခွေလို့ရေးထားပါတယ်အင်္ဂလိပ်လိုပေါင်းထားတဲ့အတွက်ကြောင့်မလို့ဒီမှာဒီအတန်ထွက်မှားမယ်လို့တော့ထင်ပါတယ်ဒီသောရရှင်က
မင်္ဂလာပါ VOE ကျွန်တော်ဒီစာကိုအစမ်းသဘောနဲ့ရေးကြည့်တာပါ။နီးပညာကိုနားမလဲတော့ဒီဖုန်းထဲကရှိတဲ့မြန်မာစာနဲ့ပဲရေးကြည့်တာပါ။ဒါကဇော်ဂျီလာ Unicode လားမသိလို့သိပြရစီ။ဒီဖုန်းနဲ့အဆင်ပြေရင်တော့နောက်ဆိုရင်စာတွေအများကြီးထပ်ရေးဦးမှာပါ။ဘ ഹു တုတရစရာတွေပေါ့။အားလုံးကျမ်းမာချမ်းသာပါစေ
။ဟုတ်ကဲ့ဒီသောရရှင်ကိုပြန်ချပေးချင်ပါတယ်။အခုရေးလာတဲ့စာက Unicode ဖြစ်ပါတယ်။ဒါမဲ့ဒီ Unicode နဲ့ပဲရေးရေးဇော်ဂျီနဲ့ပဲရေးရေးကျွန်တော်တို့ VOE မြန်မာပိုင်းကပဲစာနဲ့ပဲရေးရေးသောရရှင်ရဲ့စာတွေကိုဖတ်လို့ရပါတယ်။ပြောထားတဲ့အတိုင်းပဲနောက်ထပ်စာရေးရေးဦးမယ်ဆိုလို့လည်းကျွန်မစောင့်ညော်နေပါမယ်နော်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဆိုင်းညူဘွာဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ရေဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေဗျာ။အစဉ်အားပေးနေတဲ့တောင်ကြီးစာကျွန်တော်ဆိုင်းရွယ်ပါပါတဲ့။ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရှင်။ VOE ကိုမကြမကြာစာရေးလာတဲ့ကိုမောင်ဝင်းကလည်းအခုတခါ Messenger ကနေပြောစာလေးရေးပို့လာတာပါ။VOE အဖွဲ့သားတွေအားလုံးကျန်းမာကြပါစေ။အများကြိုတည်ပိုးနိုင်ပါစေ။လက်ရှိယောဂအခြေအနေအခက်အခဲမျိုးစုံသတင်းတွေထုတ်လွှင့်ပေးနေလို့အထူးပဲကျေးဇူးတင်ပါတယ်။ TV သတင်းလောကထုတ်လွှင့်မှုအချိန်ကိုနည်းနည်းတိုးပေးပါနဲ့။သတင်းတွေအမြင်နှာထောင်အားပေးလှည့်ပါအောင်မြင်ပါစေ။ဆုတောင်းအခုလိုစာရေးလာပါတယ်
။မင်္ဂလာပါ VOE အဖွဲ့သားများအားလုံးကျန်းမာကြပါစေ။ပြည်သူပြည်သားများရဲ့အကျိုးကိုသေဖို့နိုင်ကြပါစေဗျာ။အချိန်နဲ့တပြေးညီမြန်မာသတင်းနိုင်ငံတကာသတင်းတွေတင်ဆက်ထုတ်လွှင့်ပေးနေလို့နှာထောင်ရတာဗဟုသုတပညာရည်လည်းရပါတယ်။အထူးသဖြင့်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ရှောင်ရံဆောင်ရံအသိပညာပေးများများတင်ဆက်ပေးစီခြင်းပါတယ်။လေဆုံနယ်ပြားတိုင်းရင်းသားအများစုက VOA သတင်းမှတ်တဆင့်အသိပညာတွေရနိုင်ကြလို့ပါ။ပြည်တွင်းပြည်ပရဲ့အခြေအနေကိုသိရတော့နေထိုင်သွားလာဆင်ရင်စရာသတိထားစရာတွေကြောက်ပါ။သတင်းတွေကိုအမြဲနှာထောင်နေပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။အောင်မြင်ပါစေ VOA
။ဟုတ်ကဲ့ပါ။အားပေးတဲ့ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ကိုမောင်ဝင်း။အခုလောလောဆယ်အချိန်တိုးပြီးတော့ထုံးလွှင့်ပေးဖို့အတွက်ဆိုရင်တော့ကျမတို့ကအမေရိကန်ပြည်အောင်စုမှာသောရရှင်တွေအားလုံးလည်းသိကြတဲ့အတိုင်းပဲကိုဗစ်ရောဂါအရေးပေါ်အခြေအနေကြောင့်ကျမတို့အဖွဲ့သားတွေအားလုံးနေအိမ်တွေကနေပြီးတော့အလုပ်လုပ်နေကြရတာဖြစ်ပါတယ်နော်ဘယ်သူမှရုံးကိုမတက်ရဘဲနဲ့အဝေးကနေပြီးတော့ online ကနေလမ်းပြီးတော့အလုပ်လုပ်နေကြတာပါလောလောဆယ်တော့ကျမတို့အချိန်တိုးပြီးတော့ထုံးလွှင့်ပေးဖို့အစီအစဉ်မရှိသေးပါဘူးလို့ပြောချင်ပါတယ်ဒါမဲ့ကျမတို့ radio အစီအစဉ်တွေကိုတနေ့နှစ်ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပြီးတော့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနေ့စဉ်ည9:00နာရီတိုင်းမှာထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုမမီလိုက်ဘူးဆိုရင် DVB ရုပ်သံကနေပြီးတော့လည်းည9:00နာရီတိုင်းမှာပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။ဒီလိုမျိုး VOE ထုတ်လွှင့်ပေးချက်တွေအပြင်ကျမတို့ VOE အစီအစဉ်တွေကိုနေ့စဉ်မှရုပ်မြင်သံကြားနဲ့ Fortune TV တို့မှာလည်းဖန်ယူကြည့်ရှုနိုင်ပါတယ်နော်။အားပေးတဲ့ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ်။ရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြီးစုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးထုတ်လွှင့်ပေးပါတယ်။အဲ့ထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်၁၂နှစ်နောက်တစ်နှစ်အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်လေးဆိုရင်ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ည9နာရီကနေ10နာရီတစ်ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားတွေကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျွန်တော်တို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်။ကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ရှင်တော်ဆိုတဲ့တော်ရရှင်ကတော့လူစိတ်တဲ့လူမာနာလူလောဘလူဒေါသလူမောဟများရှော့ချပြီးတော့ကိုယ်နိုင်ငံတွင်နေထိုင်တဲ့သူတွေစိတ်ချမ်းသာနဲ့ကိုယ်ကျန်းမာခင်မိစွာနေထိုင်နိုင်ဖို့ကုညီရိုင်းပင်းမှုတွေပြုလုပ်ပြီးတော့အသိပညာအတတ်ပညာမျှဝေတဲ့တရားတော်များများနားထောင်ကိုယ်ဒုက္ခကိုယ်ငြိမ်းချမ်းစွာနေထိုင်ကြစေလိုပါ रे ခင်ဗျာတက်ရှိတဲ့ဝါတွေအားလုံးငြိမ်းချမ်းကြပါစေဆိုပြီးတရားသဘောနဲ့ရှင်ပြီးတော့လူပေါင်းအတိုင်းဝိုင်းကြမှာအချင်းချင်းရိုင်းပင်းကူညီဖို့ตายาเอเจนซ์ว่าอดุตกว่าเลตรဲနေထိုင်နိုင်ဖို့တောင်းစုပြုလာပါတယ် VOE ကိုကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်နှစ်ယောက်ကတော့ဒီ VOE Facebook စာမျက်နှာပေါ်မှာအကဲဖြတ်ရတဲ့နေရာမှာလာပြီးတော့ VOE ကိုအမှတ်ပေးသွားတာပါတိန်တန်ဦးဆိုတဲ့သောရရှင်က88အရေးခင်ပြီးကလေးကအစဉ်တစိုက်နားထောင်လာတာသတင်းမှန်တွေကိုနားထောင်ရလို့ပါအားပေးလက်ပါ VOE ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေVOE လည်းဆက်လက်ပြီးတော့အောင်မြင်စွာနဲ့သတင်းမှန်တွေကိုအလင်းပြရင်နဲ့ကဘာဒီသူရဲ့ဒီပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အမတန်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ရေးလာတာကတော့မန်ဒန်ဖွန်ဆိုတဲ့သောရရှင်ပါချင်းနာမည်ဖြစ်ပါလိမ့်မယ်နော်ကျွန်မအတန်ထွက်တာမှားခဲ့ရင်ခွင့်လွှတ်ပါရှင်သူကအင်္ဂလိပ်လိုရေးထားတဲ့စာလုံးပေါင်းကိုကျွန်မမြန်မာလိုထွက်ကြည့်ဖို့ကြိုးစားလို့ပါ VOA BBC ကို iPhone Postcard နဲ့နားဆင်ပါတယ် VOA ကို Subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလိုလျောက် Download လုပ်ထားပေးလို့အလုပ်အားတဲ့အချိန်မှာနားဆင်နိုင်တာ VOA ကိုအမြဲတမ်းအားပေးနေပါရဲ့နော်တဲ့ဟုတ်ကဲ့ပါအခုနောက်ပိုင်းမှာဒီနီးပညာသစ်တွေပေါ်လာလို့ဟိုးအရင်တော့သုံးခဲ့တဲ့ရေဒီယိုတွေနေရာမှာနိုင်ငံတကာကဆိုရင်တော့ online ကနေနားထောင်လို့ရလာတာကောင်းတဲ့အချက်ဖြစ်ပါတယ်ကျွန်တော်တို့အစီအစဉ်တွေကိုလိုင်းနိုမီတာနဲ့ကမ္ဘာတစ်ပတ်ချင်းကိုထုတ်လွှင့်ပို့ပေးရတာမလို့ online ကနေပြီးတော့တိတ်မကျဲပြန့်သေးခင်တော့ဆိုရင်တော့ကျွန်တော်တို့ထုတ်လွှင့်ပေးတဲ့မြန်မာအစီအစဉ်တွေကိုအာရှဒေတာကပဲဖန်ယူနားဆင်နိုင်လို့ဒီဘက်ကနေဖမ်းယူနားဆင်လို့မရတဲ့အခြေအနေရှိခဲ့ပါတယ်။အခုတော့ရေဒီယိုပဲသုံးသုံးဒီတယ်လီဖုန်းကနေပြီးတော့အင်တာနက်ပဲသုံးသုံးကွန်ပျူတာကပဲနားထောင်နားထောင်ကမ္ဘာနေရာအနှံ့ကပြည်သက်တွေသူတို့အစဉ်ပြေရာဒီမီဒီယာရေဒီယိုကွန်ပျူတာအင်တာနက်အဲ့ဒါမျိုးတွေကိုသုံးပြီးတော့နားဆင်နိုင်တဲ့အတွက်ကြောင့်မလို့အားလုံးအတွက်အစဉ်ပြေသွားရပါတယ်။ဒီလိုနားထောင်တဲ့နေရာမှာလည်းအခက်အခဲတစ်စုံတစ်ရာရှိခဲ့ရင်ချက်ချင်းစာလန့်ရေးပြီးတော့အကြောင်းကြားပေးပါအောင်လို့မှာခြင်းပါတယ်နော်။အားလုံးကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ပြန်ဖက်လာတဲ့သောရရှင်နေထဲမှာတော့ဒီ Facebook မှာဈေးကြီးလုံးလုံးမတက်နိုင်ဘူးဖြစ်နေရပါပြီလို့ရေးလာတဲ့သောရရှင်ဆာကူလည်းဖော်ပြပေးကြပါတယ
် Facebook လူမှုကွန်ရက်ကိုအသုံးပြုနေခိုင်မှာ data အသုံးပြုခရီးအချိန်တိုမိနစ်ပိုင်းလေးအတွင်းမှာပဲဝန်ဆောင်ခရီးဗီဒီယိုဖိုင်တောင်းမှာမထိမတွေ့ရဲလောက်အောင်ဖြစ်နေပြီစာလေးရေးစာတို့စာထွက်လေးဖတ်ရင်တောင်းမှကြက်တထောင်ဆိုရက်မကူးပါဘူးဗျဝန်ဆောင်ခပေးချေလိုက်ရတာခဏမှခဏလေးပါပဲဗျစေနာအရင်ခံဖြောင့်တဲ့တဲ့မှ၍အကြောင်းမှန်အကျိုးမှန်ဆောင်ကျဉ်နိုင်ကြပါစေ။တယ်လီနောမှာဆရာဆရာကြီးများခင်ဗျာ။ဟုတ်ကဲ့ကျေးဇူးတွေတင်နေလေးပါ
။ Facebook အသုံးပြုရတဲ့ဒီ smartphone တွေကအသုံးပြုရတဲ့ internet စီတွေတိတ်ကိုဈေးကြီးလာပါတယ်ဆိုပြီးတော့ဒီသောရရှင်တယောက်ညီးလာတာပါ။သောရရှင်ရဲ့ရင်ဖွဲ့စာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်။တေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ဒီဒရရှင်ကိုဒရရှင်တယောက်တောင်းထားတဲ့တခြင်းနဲ့ဖြောပြပေးကြပါလိမ့်ရှင်။ Messenger ကနေပြီးတော့သူကအစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်။ပြင်းဦးလေးမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စင်မျိုးကအဖိုးနဲ့အဖွားတို့ဝေးလာရဲ့အနီးဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမျိုးနဲ့လုံဖုရက်ွက်ကညီလေးစိုင်းတန့်အောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ View အဖွဲသားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။တခြားတော်ရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီတော်ရရှင်လိုမျိုး Messenger ကပို့ပြီးလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြီးလဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်ဇော်ဝင်းပြင်းဦးတွေကကိုကျော်ဇော်ဝင်းတောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနီးဆုံးရန်သူဆိုတဲ့တချင်းလေးနဲ့ဖြောပြပေးကြပါလိမ့်။ဒီတချင်းတောင်းထားတဲ့သူတွေနဲ့တကွာသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါဦးနော်။
ติจีซวาชิทาดมยานอกจูบามีโทเรดาซิโปไลตานาจิมอบซิตัมบูมาชิเดติตาโกเนเปียนเลกาโนโลยูปาชิดมยาอะกูโปอะคาชิดูเยนโกซุนกาทัว
ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကိုတိုက်ရိုက်နားမထောင်လိုက်ရဘူးမကြည့်ရှုလိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နဲ့အားလုံးရှင်လန်းချမ်းသာကြပါစေရှင်။မနာနဲ့တိတ
်ခပ်ပြအခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဆွစ်ဇာလန်နိုင်ငံကသိပ္ပံပညာရှင်တွေဟာခန္ဓာကိုယ်ထဲကဥရေထဲမှာရှောက်သွားနိုင်တဲ့ခူရားကောင်နဲ့တူတဲ့ဆဲ့ရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံကကြွက်တစ်ကောင်ကိုမိုင်းရှာတာတော်တဲ့အတွက်ရွှေတစိမ့်စုချီးမြှင့်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ဆွစ်ဇာလန်နိုင်ငံကသိပ္ပံပညာရှင်တွေဟာခန္ဓာကိုယ်ရေကဥရေထဲမှာရှောက်သွားနိုင်တဲ့ခူရားကောင်နဲ့တူတဲ့ဆဲ့ရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ETH Zurich တက္ကသိုလ်သိပ္ပံပညာရှင်ပွဲလုံကျောင်းသားတွေကတီထွင်တာဖြစ်ပြီးတော့ခန္ဓာကိုယ်အထွန်းပိုင်းကိုအပြင်ကခွဲစိတ်စရာမလိုပဲကုသမှုပေးနိုင်ဖို့တီထွင်ခဲ့တာပါဒီဆက်ရုပ်ဟာခူရားကောင်တွေလမ်းလျှောက်တဲ့ပုံစံကိုအတူယူထားတာဖြစ်ပြီးတန်လိုက်လှိုင်းနဲ့ထိမ့်ချုပ်ရွေလျားနိုင်ပါတယ် ခန္ဓာကိုယ်အတွင်းမှဥထဲမှာလေးစီလီယားလို့ခေါ်တဲ့အမွှေးမြင်သေးလေးတွေသုံးပြီးအမုံမွားတွေကိုယွေလျားစေတဲ့အတွက်ဒီဆက်ရုပ်ကိုဥထဲမှာအလိုက်တင်ယွေလျားစေဖို့ဖန်တီးခဲ့တာပါ။နောက်ကျရင်တော့ဥထဲမှာသွားနိုင်တဲ့ဆက်ရုပ်မျိုးဆက်တွေကိုတီထွင်နိုင်မှာဖြစ်ပြီးရှုပ်ထွေးတဲ့ဆေးကုသမှုတွေကိုခွဲစိတ်စရာမလိုပဲလှုပ်ဆောင်နိုင်ဖို့မျှော်လင့်တဲ့အကြောင်းတီထွင်သူပါတော်ကောင်သားတို့ကပြောပါရစေ။
လူကြိုက်များတဲ့ဂျပန် Enemy Gundam Mobile Suit Gundam အနည်း40မြောက်အထင်းမှန်အပန်းဖြေကစားကွင်းတစ်ခုဖွင့်ပွဲမှာပြသဖို့အတွက်ဆက်ရုပ်ကြီးတရုတ်ကိုစမ်းသပ်ခဲ့ပါတယ်။ပေ60နီးပါးမြင့်ပြီးအလေးချိန်25တန်ရှိတဲ့ဒီဆက်ရုပ်ကြီးဟာလက်တွေခြေတွေတဖြည်းဖြည်းချင်းလှုပ်ရှားနေပြီးဒူးထောက်ချလိုက်တာကိုဗီဒီယိုထဲမှာတွေ့နိုင်ပါတယ်။စက်တင်ဘာလ21ရက်နေ့ဒီဗီဒီယိုကိုတင်လိုက်ခရဲကကြီးစုသူပေါင်း6တန်းကျော်ရှိသွားပါပြီ။ Evolving G Company ကဖွင့်လှစ်လိုက်တဲ့Gundam Factory Yokohama ကစားကွင်းမှာဒီဆက်ရုပ်ကြီးကအဓိကဖြစ်လာမှာပါ2014ခုနှစ်ခေတ်ကစတင်တည်ဆောက်ခဲ့တဲ့ဒီဆက်ရုပ်ကြီးနဲ့ကစားကွင်းကိုအော်တိုဘာလမှာဖွင့်ဖို့စီစဉ်ခဲ့ပေမဲ့လည်းကိုရိုနာကပ်ဘေးကြောင့်ရပ်ရွှေ့ခဲ့ရပြီးဒီနှစ်ဒီဇင်ဘာလအတွင်းမှာတော့အကန့်အသတ်နဲ့ပြန်ဖွင့်နိုင်မယ်လို့ကုမ္ပဏီကပြောပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံကကျွဲတကောင်ကိုမန်းရှာတော်တဲ့အတွက်ရွှေစိတ်စုချင်းမြင်လိုက်ပါတယ်မကဝါဆိုတဲ့ကျွက်ကလေးဟာပြီးခဲ့တဲ့9နှစ်အတွင်းမြေမြုပ်မိုင်း39လုံးမပောက်ကွဲပဲကျန်ခဲ့တဲ့စစ်လက်နက်ပစ္စည်း28ခုကိုအနက်ခံရှာဖွေပေးနိုင်ခဲ့တဲ့အတွက် UK နိုင်ငံကတရိတ်ဆန်ပရိုက်တာအဖွဲ့ကရွှေစိတ်ချီးမြှင့်လိုက်ကြပါတတိရှိရှိလူသက်တွေကိုကယ်ဆယ်ပေးခဲ့ပြီးတာဝန်ကျေပွန်တဲ့အတွက်ပေးတာလို့ Britain ပရိုက်တာအဖွဲ့ PDSA ကပြောပါတယ်ဒီဖွဲ့ကပေးတဲ့စုကိုအရက်သားတရိတ်ဆန်တကောင်တွေနဲ့ပထမဆုံးရတာလည်းဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာစစ်အတွင်းကကြံခဲ့တဲ့မြေမြုပ်မိုင်းတွေကိုဖော်ထုတ်နိုင်ဖို့အတွက်တန်ဇန်နီးယားအခြေစိုက်အစိုးရမဟုတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့ APOPO ကအာဖရိကကျွတ်တွေနဲ့ကြိုးပမ်းနေတာပါကမ္ဘောဒီးယားနိုင်ငံမှာပြည်တွင်းစစ်ဆယ်စုနှစ်နဲ့ချီဖြစ်ပွားခဲ့ပြီးကမ္ဘာပေါ်မှာမိုင်းကြောင်ခြေပြက်လက်ပြက်ဖြစ်တဲ့သူအများဆုံးရှိတဲ့တိုင်းပြည်ဖြစ်ပါတယ်ကျွတ်တွေနဲ့မိုင်းအနက်ခံတာဟာတပ်ထူရှာဖွေရေးကိရိယာနဲ့ရှာဖွေတာထက်မြန်ဆန်ပြီးအကောင့်သေးတဲ့အတွက်နေမိပေမဲ့လည်းမပောက်ကွဲစေပါဘူးရှင်
ပြီးခဲ့တဲ့တနင်္ဂနွေနေ့အော်တိုဘာလ၄ရက်နေ့ဟာကမ္ဘာတိရိစ္ဆာန်များနေ့ဖြစ်ပြီးတော့ဖိလစ်ပိုင်နိုင်ငံကအိမ်မွေးတိရိစ္ဆာန်ပိုင်ရှင်တွေဟာကားတွေပေါ်ကနေသူတို့ရဲ့တိရိစ္ဆာန်တွေကိုကောင်းချီးမင်္ဂလာခံယူစေခဲ့ပါတယ်။ကိုရိုနာကပ်ရောဂါကာလဖြစ်တဲ့အတွက်အခုလိုကားပေါ်ကနေပဲကက်သလစ်ဘုန်းတော်ကြီးရဲ့ရေဖြန်းကောင်းချီးမင်္ဂလာကိုခံယူခဲ့ကြတာပါ။ကျောင်းတွေခွေးတွေကျက်တူရေးတွေဟာကားတွေပေါ်မှာသခင်တွေနဲ့အတူလိုက်ပါလာပြီးဘုန်းတော်ကြီးရဲ့ရေဖြန်းမင်္ဂလာခံယူခဲ့တာပါ။ပိုင်ရှင်ဖြစ်သူတွေကလည်းအခုလိုရေဖြန်းလိုက်မှကံကောင်းစေမယ်ကျန်းမာစေတယ်လို့ယုံကြည်ကြတာပါ။အော်တိုဘာလ၄ရက်နေ့ဟာတိရိစ္ဆာန်တွေကိုစောင့်ရှောက်တဲ့ကက်သလစ်သူတော်စင် Saint Francis of Assisi ရဲ့နေ့လည်းဖြစ်ပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။COVID-19 အကူးဆက်ခံရတာတပတ်ကျော်ကြာလာချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာဘာဆေးမှာဆက်တောက်စရာမလိုတော့ဘဲကျန်းမာရေးအခြေအနေသိပ်ကောင်းကြောင်းတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဆိုးရတဲ့တရုတ်ဗိုင်းရပ်စ်ပိုးကိုသူအောင်းနိုင်ပြီဖြစ်ကြောင်း Fox သတင်းဌာနမေးမြန်းကမ်းမှာသမ္မတကတယ်လီဖုန်းနဲ့ဖြေကြားခဲ့တာဖြစ်ပြီးဒီပိုးအတွက်သူခံနေရင်ရှိပုံရသွားပြီးဒါဟာတာရှည်ဖြစ်စေတခဏဖြစ်စေတစ်သက်လုံးအတွက်ဖြစ်စေဖြစ်နိုင်ကြောင်းပြောကြားခဲ့တာပါ။ဆေးရုံမှာ၄ရက်ကြာကုသမှုခံယူခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာသမရအင်ဗျူကိုပြန်ပြီးရောက်လာတဲ့သမရမှာဒီရောဂါပိုးမရှိတော့ကြောင်းစမ်းသပ်ထားတဲ့အဖြစ်ရမရတော့ Fox သတင်းဌာနကမမေးခဲ့ပါဘူး။ကမ္ဘာတစ်လွှာ COVID-19 အတွက်စောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်စစ်တမ်းမှာတနင်္လာနေ့အထိဆိုကမ္ဘာတစ်လွှာမှာဒီရောဂါအကူးဆက်ခံရသူ38တန်းကျော်ရှိနေပြီးသေဆုံးရသူက1တန်းကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။ American နိုင်ငံမှာအကူးဆက်ခံရသူ 9.9 တန်းကျော်နဲ့အများဆုံးဖြစ်နေပြီးသေဆုံးရသူက2သိန်းကျော်ရှိပါတယ်။အိန္ဒိယနိုင်ငံတွင်ဒီရောဂါအကူးဆက်ခံရသူ9သိန်းကျော်လာပြီဖြစ်တဲ့အတွက်မကြာခင်မှာအိန္ဒိယကအမေရိကန်နိုင်ငံထက်ပိုများသွားနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာတနင်္ဂနွေနေ့အထိ COVID-19 အကူးဆက်ခံအတည်ပြုလူနာက 28,994 ဦးရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုညှော်နေလာတဲ့ဩစတြေးလျနိုင်ငံမှာခီးသွွားလုပ်ငန်းတွေပြန်ပြီးဖွင့်လှစ်နိုင်ရတဲ့စပြီးဆွေးနွေးနေပါပြီ။ဂျပန်တောင်ကိုရီးယားစင်ကာပူပစိဖိတ်တောင်ပိုင်းနိုင်ငံတွေနဲ့ခီးသွွားလုပ်ငန်းတွေပြန်ပြီးဖွင့်နိုင်ရေးအတွက်ဩစတြေးလျနိုင်ငံကဆွေးနွေးနေတယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကတနင်္ဂနွေနေ့မှာပြောပါတယ်။ တနင်္လာနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေကျမခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.